to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်စက်တင်ဘာလ15ရက်ကြာတာပြည်နေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါစီးရီးယားအစိုးရရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်းနေရတာကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေလိုအပ်နေသူတွေထံကိုမရောက်သေးဘူးလို့ကုလသမဂ္ဂကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်စုကြည်ကတော့ဒီကနေ့လွှတ်တော်ခေါင်းဆောင်အနေနဲ့တွေ့ဆုံဆွေးနွေးနေပါတယ်။အမေရိကန်တို့ရဲ့ပထမဆုံးအမျိုးသားပင်လယ်ရေကြောင်းဆိုင်ရာထိမ့်သိမ်းဆောက်ရှောက်ရေးနယ်မြေသတ်မှတ်ကြောင်းသမ္မတဥဘာမာကဒီကနေ့ကြေညာလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုကျော်ကျော်သိမ့်နဲ့အတူကြေညာပေးပါမယ်ရှင်။
ကောင်းပါပြီရှင်ဒီကနေ့ညနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော
့စီးပွားရေးအတန်းခိုက်ပိတ်ဆို့မှုတွေကိုချမှတ်ခဲ့တဲ့ရီမန်းချက်တွေမပေါင်းမြောက်ပေးတဲ့အနေအထားမျိုးမှာရုပ်သိမ်းခဲ့တာလို့ကျွန်တော်မြင်ပါတယ်အဲ့တော့လွှတ်တော်ထဲမှာရှိမ
ယ်မြန်မာပေါ်အမေရိကန်ကတန်ခါပိတ်ဆို့မှုပယ်ဖျက်ပေးတော့မယ့်အပေါ်နိုင်ငံရေးလက်လာသုံးသပ်သူဒေါက်တာရံမြင့်သိရဲ့အမြင်ပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ရပါမယ်ဒီအကြောင်းနဲ့အတူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ Washington DC ခီးစဉ်နောက်ဆုံးရအခြေအနေနဲ့ကရင်ပြည်နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်းစာတာတွေကိုနားဆင်ရဖို့ရှိပါတယ်ခုနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုတော်တော်သိန်းတို့ကပြောပြပေးပါမယ်ရှင်
စီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့နဲ့အကူအညီလိုအပ်နေသူတွေရှိရာတခြားဒေသတွေကိုပါလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရည်ရင်တန်းတွေအချိန်မရထွက်ခွာနိုင်တဲ့အဆင့်အခြေအနေတွေမှာရှိပေမဲ့လည်းစီးရီးယားဆွေအထံကခွင့်ပြုချက်မရမချင်းထွက်နိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂအရာရှိတို့ကပြောဆိုလိုက်ပါတယ်။အလက်ပိုမြို့ကိုတော့တောက်ချာနေလောက်မှာအကူအညီတွေပို့ဆောင်ပေးနိုင်မှုမျှော်လင့်ထားတဲ့အကြောင်းလဲကုလအထူးကိုယ်စားလှယ်ဂျန်အက်လန်ကဂျီနီဗာမြို့တော်မှာတင်တောက်တွေကိုပြောဆိုပါတယ်။တိုက်ပွဲတွေစစ်ကြောင့်ပျက်စီးနေတဲ့ဒေသတွေကအမျိုးသမီးတွေကလေးတွေဒဏ်ရာရထားတဲ့အရက်သားတွေစီကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာကူညီပေးမဲ့သူတွေအရောက်သွားနိုင်ဖို့အတွက်စားဖို့တောက်ဖို့မပူမပန်းနဲ့နေထိုင်နေကြရတဲ့ရင့်ကျက်တဲ့အမျိုးသားကြီးတွေအနေနဲ့နိုင်ငံရေးအစိုးရရဲ့ဘီရိုကရေစီစနစ်လှုပ်ထုံးလုံနေအတားအဆီးတွေကိုကျေစုပြုပြီးရပ်တန့်ပေးကြပါလို့လဲကုလအထူးကိုယ်စားလှယ်ကပြောဆိုသွားပါတယ်အမေရိကန်နဲ့ရုရှားတို့ကြားဝင်ညှိနှိုင်းပေးတဲ့ဆီးရီးယားပြစ်ခတ်ရဆက်ရေးသဘောတူညီချက်မှာအခုလိုအထောက်ပံ့တွေပို့ဆောင်ပေးရကလည်းဒစိမ့်တစ်ပိုင်းပါဝင်တာဖြစ်ပါတယ်။အပြစ်ခတ်ရဆက်ရေးကတော့ပြီးခဲ့တဲ့တနင်္လာနေ့ကဆက်လို့အသက်ဝင်တာဖြစ်ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာရောက်နေတဲ့နိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာပြီးခဲ့တဲ့နေ့ရက်ပိုင်းတွင်ကအမေရိကန်အောက်လွှတ်တော်လူနည်းစုခေါင်းဆောင်နန်စီပလိုစီနဲ့တွေ့ဆုံပါတယ်။ပြီးတဲ့နောက်မှာတော့အမေရိကန်အထက်လွှတ်တော်လူများစုခေါင်းဆောင်မစ်မက်ကော်နယ်နဲ့တွေ့ဆုံမဲ့အစီအစဉ်လည်းရှိပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကမြန်မာနိုင်ငံပေါ်စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကအများစုကိုဖယ်ရှားပေးဖို့စီစဉ်ထားကြောင်းကြေညာခဲ့ပြီးနောက်တနေ့မှာပဲအမေရိကန်လွှတ်တော်ခေါင်းဆောင်တွေနဲ့ဒေါက်ဆန်းစုကြည်တွေ့ဆုံတာပါဒီလိုလွှတ်တော်ခေါင်းဆောင်မင်းနဲ့တွေ့ဆုံတဲ့အခါမှာလည်းစီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးရတော့မယ့်အချိန်ရောက်ပြီဆိုတာဒေါက်ဆန်းစုကြည်အနေနဲ့တိုက်တွန်းပြောဆိုမယ်လို့ခန့်မှန်းထားပါတယ်ညပိုင်းမှာတော့အာဆီယံအမေရိကန်စီးပွားရေးကောင်စီကတည်ခင်းမဲ့ညစာစာဖို့ကိုတက်ရောက်ပြီးစီးပွားရေးခေါင်းဆောင်တွေနဲ့တွေ့ဆုံပါမယ်ဗိုလ်ဒုနေတုံးကအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ရဲ့နေမှာဒေါက်ဆန်းစုကြည်ကိုမနက်စာနဲ့တခင်အခမ်းအနားမှာလဲလွှတ်တော်ခေါင်းဆောင်တို့ချို့နဲ့တွေ့ခဲ့ပါသေးတယ်။အဲဒီတွေ့ဆုံမဲ့ပြီးမှာတော့အထက်လွှတ်တော်ကဩစာကြီးတဲ့နိုင်ငံသားရေးကော်မတီဥက္ကဋ္ဌဘော့ဘ်ခေါ်ကာကကြေညာချက်တစ်စောင်ထုတ်ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုမှာဒေါက်ဆန်းစုကြည်ရဲ့ဆောင်ရွက်ချက်တွေပေါ်အသိမှတ်ပြုတဲ့အကြောင်းပြောဆိုပြီးမြန်မာနိုင်ငံတွင်းလူကုန်ကူးမှုပြဿနာပေါ်မှာလဲဒေါက်ဆန်းစုကြည်နဲ့ဆွေးနွေးခဲ့တဲ့အကြောင်းနဲ့မြန်မာနိုင်ငံတွင်းကပြည်မဲ့ပြည်သူတွေလူကုန်ကူးခံနေရတဲ့အရေးအတင်းအဓမ္မအလုတ်ခိုင်းစေခံရတဲ့အရေးလိန်ဂျွန်တွေဖြစ်ရောင်းစားခံရတဲ့အရေးတွေပေါ်မြန်မာအစိုးရဘက်ကကြိုတင်ကာကွယ်ဆောင်ရွက်ချက်တွေကိုနီးနီးကပ်ကပ်စောင့်ကြည့်သွားမယ်လို့ဘော့ဘ်ကော်ကာရဲ့ကြေညာချက်မှာထည့်သွင်းပြောဆိုထားပါတယ်
ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေဟာဓာတ်ပုံမြို့တော်ဝင်တာဝန်ယူခဲ့ချိန်ကတရားရည်ဌာနကဝန်ထမ်းတအုပ်ကိုတနက်နဲ့ပြစ်တတ်ခဲ့တယ်လို့လွန်ခဲ့တဲ့25နှစ်အတွင်းလူတစ်ထောင်ကျော်ကိုတပ်ဖြတ်ဖို့အမိန့်ပေးခဲ့တဲ့အကြောင်းမြို့တော်ဝင်ရဲ့အမိန့်နဲ့လူတွေကိုပြစ်တတ်ရတဲ့အဖွဲ့ကအဖွဲ့ဝင်ဟောင်းတအုပ်ကဒီကနေ့မနီလာမြို့တော်မှာအထက်လွှတ်တော်အမတ်တွေကိုပြောပါတယ်။သူဟာဒူတာတေရဲ့အမိန့်နဲ့လူတွေကိုပြစ်တတ်ရတဲ့ရဲတပ်ဖွဲ့ဝင်အတော်များများတဲ့ကတယောက်ဖြစ်တယ်လို့အက်ဂါမာတိုဘာတိုကအထက်လွှတ်တော်ကြားနာပွဲအတွင်းမှာပြောသွားပါတယ်။သူကိုယ်တိုင်ပြစ်တက်ခဲ့သူအယောက်50လောက်ရှိပြီးဒီအထင်းမှာတယောက်ကတော့မိချောင်းစာကျွေးတက်ခဲ့တာဖြစ်တယ်လို့မိရှို့တက်ခဲ့သူတချို့လည်းရှိတယ်လို့မာတိုဘာတိုကပြောပါတယ်1993ခုနှစ်ကအဖြစ်အပျက်တစ်ခုကိုပြန်ပြောပြတာမှာတော့အဲ့ဒီအချိန်မှာသူတို့အဖွဲ့ရဲ့လုပ်ငန်းတွေကိုဟန်တားဖို့ကြိုးစားတဲ့တရားရည်ဌာနကလူတအုပ်နဲ့ထိတ်တိုက်တွေ့ခဲ့တာမှာသ တနက်နဲ့အပြန်အလှန်ပြစ်ခတ်ကြတဲ့အခြေအနေကိုရောက်ခဲ့ပြီးနောက်ဆုံးမှာတော့ဒူတာတေးကတရားရေးဌာနကအရာရှိကိုအသေးပြစ်သက်ခဲ့တဲ့အကြောင်းမာတိုဘာတိုကပြောပါတယ်ဒီနေ့အစောပိုင်းသမရအဖြစ်ရွေးကောက်တင်မြောက်မခံရခင်ဓာတ်ပုံမျိုးတော်ဝင်အဖြစ်တာဝန်ယူခဲ့ခြင်းကဒူတာတေးဟာလူတွေအများအပြားကိုပြစ်သက်ဖို့အမိန့်ပေးခဲ့သူအဖြစ်အချိန်တော်ကြာကလေးကဆွဆွဲခံထားရတာဖြစ်ပါတယ်
တရုတ်နိုင်ငံဝူကန်တံငါရွာကဆန္ဒပြသူတွေကိုအကြမ်းဖက်နှင်နှင်းခဲ့တဲ့ကိစ္စသတင်းဖော်ပြဖို့ကြိုးစားတဲ့ဟောင်ကောင်သတင်းတော်တွေကိုတရုတ်ရဲတွေကရိုက်နှက်ပြီးတော့ဖမ်းဆီးထိန်းသိမ်းခဲ့တယ်လို့အဲဒီဟောင်ကောင်သတင်းတော်တွေကပြောပါတယ်။ဟောင်ကောင်ခြေဆိုင် South China Morning Post နဲ့ Min Phong သတင်းစာရဲ့သတင်းတော်တွေဟာဒီဆန္ဒပြဖို့နဲ့ပတ်သက်ပြီးရွာသားတွေကိုဗိုလ်ထူးနေညမှာတွစ်ဆုံမေးမြန်းမှုကြိုးစားချိန်တွင်ရဲတွေကသူတို့ကိုရိုက်နှက်ပြီးတော့နောက်ပိုင်းမှာဖမ်းဆီးထိန်းသိမ်းခဲ့တာလို့သတင်းစာနှစ်ဆောင်ကရေးပါတယ်။ရဲကအဲ့ဒီရွာသားရဲ့အိမ်တကားကိုအတင်းချိုးဖျက်ဝင်ရောက်ချိန်မှာသတင်းတော်တွေဟာရွာသားရဲ့အိမ်ထဲမှာရှိနေပြီးသူတို့ကိုမြေကြီးမှာအတင်းကျပ်ထူထောက်ခိုင်းပါတယ်။သတင်းတော်ထဲကတယောက်ဘိုက်ကိုအထိုးခံရပြီးနောက်တစ်ယောက်ကတော့ပါးနှစ်ချက်အရိုက်ခံရတယ်လို့သတင်းတော်တစ်ယောက်ကပြောပါတယ်။အဲ့နောက်တော့ရဲတွေကသတင်းတော်သုံးယောက်ကိုရဲစခန်းကိုဖမ်းခေါ်သွားပြီးသူတို့ကိုအဲ့ဒီမှာနိုင်အတော်ကြာစစ်ဆေးမြင်းမြန်းပြီးတဲ့နောက်ရွာကိုဘယ်တော့မှပြန်မလာပါဘူးဆိုတဲ့ခံဝန်ချက်လက်မှတ်ရေးထိုးပေးခဲ့ရတယ်လို့ပြောပါတယ်ခင်ဗျာ။
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း 9:00 ကနေ 10:00 အစီအစဉ်ကိုတော့လိုင်းဒိုမီတာ 24kHz 1239 လိုင်းဒိုမီတာ 25kHz 11965 လိုင်းဒိုမီတာ 32kHz 9323 လိုင်းဒိုမီတာ 58kHz 9885 စနေတနင်္ဂနွေမှာလိုင်းလိုက်မီတာ 190kHz 1905 ရုံးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။အမေရိကန်သမ္မတဘရက်ကိုဘားမားကအတ္တလန္တိတ်သမုဒ္ဒရာထဲမှာပထမဆုံးသောအမျိုးသားပင်လယ်ရေကြောင်းဆိုင်ရာထိန်းသိမ်းစောင့်ရှောက်ရေးနယ်မြေတစ်ခုသတ်မှတ်ကြောင်းဒီကနေ့ကြာသပတေးနေ့မှာကြေညာပါတယ်။အမေရိကန်ပြည်ထောင်စုအရှေ့မြောက်ပိုင်းဒေသ New England ကမ်းရိုးတန်းကမိုင်9000ပတ်လည်နီးပါးရှိတဲ့ရေအောက်6ကမ်းပါးတွင်တောင်တွေကိုထိန်းသိမ်းစောင့်ရှောက်မှာဖြစ်ပါတယ်။ထိန်းသိမ်းစောင့်ရှောက်ရာနယ်မြေအဖြစ်Northeast Canyon and Seamount Marine National Monument အဖြစ်သတ်မှတ်ကြောင်းကြေညာချက်ကိုသမ္မတကလက်မှတ်ရေးထိုးလိုက်တာကြောင့်ဒီဒေသတွင်းမှာစီးပွားဖြင့်ငါးပန်းလုပ်ငန်းတွေတပ်တူတူဖော်ခြင်းနဲ့တယံစားတတူဖော်ရာတွေကိုတားဆီးလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့ကြောက်ပစုံနဲ့ Red Crab လို့ခေါ်တဲ့ကနန်းထုတ်လုပ်ရေးလုပ်ငန်းတွေကိုတော့ခုနှစ်နှစ်ကင်းလွတ်ခွင့်ပေးမှာဖြစ်ပါတယ်။အမေရိကန်အရှေ့မြောက်ပိုင်းဒေသ Connecticut ပြည်နယ်ရဲ့အရွယ်အစားလောက်ရှိတဲ့ဒီဒေသတွင်းကရေပူချင်းကကမ္ဘာပြန်မြအပူချင်းထက်ပိုးပြီးမြန်မြန်ဆန်ဆန်ပူနွေးလာမယ်လို့လည်းခန့်မှန်းထားကြပါတယ်။ဝါရှင်တန်မြို့တော်မှာသမုဒ္ဒရာကာကွယ်ဆိုင်ရာညီလာခံကိုဒီကနေ့ကြာသပတေးနေ့စတင်ကျင်းပချိန်မှာပဲသမရရဲ့ကြီးညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ညီလာခံမှာတော့နိုင်ငံပေါင်း20ကျော်ကခေါင်းဆောင်တွေတက်ရောက်ပြီးသူတို့နိုင်ငံတွေရဲ့ပင်လယ်ရေပြင်ထိမ့်သိမ်းဆောက်ရှောက်ရေးနယ်မြေတွေကြီးညာကြဖို့လည်းရှိပါတယ်
။ကမ္ဘာပေါ်ကဒုက္ခသည်ကလေးတွေငယ် 3.8 တန်းဟာကြောင်းမတက်နိုင်ကြဘူးလို့ကုလသမဂ္ဂကပြောလိုက်ပါတယ်။ကြာသပတေးနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂဒုက္ခသည်အေဂျင်စီရဲ့အစီရင်ခံစာမှာဒုက္ခသည်ကလေးတွေငယ် 3.8 တန်းကြောင်းတက်နိုင်တဲ့အနေအထားမရှိတဲ့အကြောင်းပြောထားတာပါ။အဲ့ဒီကလေးတွေရဲ့အခြေအနေဟာအသက်ကြီးလာတဲ့အမျှပိုဆိုးလာနေပြီးမူလာတန်းတက်ချိန်မှာကြောင်းသား90ရာခိုင်နှုန်းရှိတာကနေအလယ်တန်းရောက်တဲ့အချိန်မှာ22ရာခိုင်နှုန်းအထိကျဆင်းသွားပါတယ်။ကုလသမဂ္ဂကိန်းဂဏန်းတွေအရကမ္ဘာလူဦးရေရဲ့34ရာခိုင်နှုန်းတက္ကသိုလ်ပညာသင်ကြားနေနိုင်တဲ့အချိန်မှာဒုက္ခသည်တွေက1ရာခိုင်နှုန်းမှတက္ကသိုလ်တက်နိုင်တယ်လို့ပြောပါတယ်။ကမ္ဘာပေါ်ကတန်းနဲ့ချီတဲ့ဒုက္ခသည်တွေရဲ့ဘဝကိုပြောင်းလဲနိုင်ဖို့အတွက်နောင်မျိုးဆက်တွေကိုတည်ဆောက်ရမယ့်နေရာမှာအခွင့်အလမ်းတချို့တွေကတခုကတော့ပညာရေးပါ။ဒါပေမဲ့လည်းအဲ့ဒီဒုက္ခသည်တွေရဲ့ပညာရေးကိုအကြီးအကျယ်လစ်လျူရှုခံထားရတာပါ။ဒုက္ခသည်ရဲ့အတွက်တိုးလာတာနဲ့လိုအပ်တဲ့ရံပုံငွေနည်းလာတာကြောင့်ဒုက္ခသည်တွေကိုပညာသင်ပေးနိုင်မှုကိစ္စပိုပြီးတော့ခက်ခဲလာတာပါ။ကုလသမဂ္ဂရဲ့အဆိုအရတော့ပြီးခဲ့တဲ့2014ခုနှစ်တွင်ကျောင်းနေတဲ့ကလေးသင်ငယ်အရေအတွက်ဟာ30ရာခိုင်နှုန်းတိုးလာပြီးအဲ့ဒီကလေးတွေကိုစာသင်ဖို့အတွက်ဆရာဆရာမ2000လောက်လိုတယ်လို့ပြောပါတယ်။
ဘရာဇီးသမ္မတဟောင်းလူးဝစ်အင်နာစီယိုလူလာဒါဆီလ်ဗာကိုငွေမဲခဝါချမှုအဂတိလိုက်စားမှုတွေနဲ့တရားစွဲဆိုလိုက်ပါတယ်။နိုင်ငံပိုင်ပက်ထရိုဘရာရေနံကုမ္ပဏီနဲ့ပတ်သက်ဆွနယ်မှုနဲ့တရားစွဲဆိုတာဖြစ်တယ်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးမှုတွေကပုတ်ထူးနေမှာပြောဆိုပါတယ်။ပက်ထရိုဘရာရေနံကုမ္ပဏီထံကနေမတော်မတရားငွေကြေးရယူထားတဲ့အရှုပ်တော်ပုံတွေဆက်ဆက်နေတဲ့စောက်လုပ်ရေးလုပ်ငန်းကြီးတစ်ခုကတိစောက်တဲ့ကမ်းခြေအင်အားတစ်ခုအဆင့်မြင့်တင်တိစောက်မှုကနေသမရာဟောင်းတဲ့သူဇနီးနောက်တခြားသူအတော်များများလည်းအကျိုးအမြတ်တွေရယူခဲ့ကြတယ်လို့လည်းဆွဆွဲခံထားရပါတယ်။ဗုဒ္ဓနေ့နောက်ပိုင်းမှာတော့သမရာဟောင်းဇနီးမောင်နှံရဲ့ရှင်နေကသတင်းထောက်တင်နဲ့တွေ့ဆုံပြီးတရားစွဲဆိုမှုအလုံးကိုညှင်းဆိုခဲ့ပါတယ်။ဒီအရှုပ်တော်ပုံကြောင့်သမရာဟောင်းလူလာရွေးချယ်ခဲ့တဲ့ဒဲလ်မာရူဆပ်ကိုသမရာယာရုကဖယ်ရှားရေးဥတီသွားစေတာလည်းဖြစ်ပါတယ်။ 1930ပြည်လွန်နှစ်တည်းကတည်းကစလို့ဆိုးဝါးလာတဲ့ဘရာဇီးနိုင်ငံရဲ့စီးပွားချမှုအပေါ်မှာသမ္မတဒဲလ်မာရူဆက်ပြေကင်တွယ်ပုံကိုမကျေနပ်မှုတွေမြင့်တက်လာပြီးနောက်နိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတဒဲလ်မာရူဆက်ကိုဗန်နာယေးဥပဒေတွေချိုးဖောက်ခဲ့တဲ့ဆိုပြီးဘရာဇီးလွှတ်တော်ကဆွဆွဲပြစ်တင်ခဲ့ကြတာဖြစ်ပါတယ်ပီထရိုဘရာရေနံကုမ္ပဏီကိစ္စစုံစမ်းစစ်ဆေးရေးကိုကြီးကြပ်နေတဲ့ပြည်ထောင်စုတရားသူကြီးရှေ့မောက်ကိုဒီဆွဆွဲချက်တွေကိုတင်ထားပြီးဖြစ်ပြီးသမရဟောင်းကိုအမှုဖွင့်မဖွင့်ကိုတော့သူကဆုံးဖြတ်ရမှာဖြစ်ပါတယ်ရှင်
။မီရန်တီတိုင်ဖုန်းမုန်တိုင်းဟာတရုတ်နိုင်ငံရှေ့တောင်ပိုင်းကိုဒီကနေ့အပြင်းထန်ဝင်တိုက်သွားပါတယ်။မုန်တိုင်းနဲ့အတူမိုးအပြင်းထန်ရွာတာကြောင့်အင်ဂျီပေါင်း 1.65 တန်းလျှက်စစ်မီပြတ်တောက်သွားပြီးမြဲနောက်ထပ်ထိခိုက်ဒဏ်ရာသူတွေရှိတယ်ဆိုတဲ့သတင်းတွေတော့မသိရသေးဘူးလို့ရိုက်ဒါသတင်းတပုတ်မှာဖော်ပြပါတယ်။မီရန်တီတိုင်ဖုန်းမုန်တိုင်းဟာအခု2016ခုနှစ်တွင်အားအပြင်းဆုံးတိုင်ဖုန်းမုန်တိုင်းလို့ဖော်ပြကြပါတယ်။စူပါတိုင်ဖုန်းမုန်တိုင်းအဖြစ်နဲ့သတ်မှတ်ထားတဲ့မီရန်တီတိုင်ဖုန်းမုန်တိုင်းဟာတိုင်ဝမ်တောင်ပိုင်းကိုဖြတ်သန်းတိုက်ခိုက်ပြီးတဲ့နောက်အားပျော်သွားပြီးအဲဒီနောက်တရုတ်နိုင်ငံရှမန်းမြို့ကိုဂျာတာဘရီနေအစောပိုင်းကဝင်သွားတာပါ။မုန်တိုင်းကြောင့်လေယာဉ်နဲ့ရထားခီးစဉ်တွေဒါဇင်နဲ့ချီပြီးတော့ဖြတ်သိမ်းခဲ့ရပြီး၃ရက်ကြာကျင်းပတဲ့ပွဲတော်တစ်ခုရဲ့အစခီးသွွားအစီအစဉ်တွေအနှောက်အယှက်ဖြစ်ခဲ့တယ်လို့တရုတ်နိုင်ငံဘဏ်ရုပ်သံသတင်းဌာနကကြေညာပါတယ်။ကေဇေးအဖွဲ့တွေကလှေတွေနဲ့လိုက်လံကေဇေးနေရတဲ့အချိန်ထဲမှာပဲရှမန်းမြို့ရဲ့လမ်းတွေပေါ်မှာရေတွေကြီးတာတစ်ပင်တွေလဲကျပြီးကားတွေပျက်စီးနေတဲ့ဓာတ်ပုံတွေကိုတော့နိုင်ငံပိုင်ရုပ်သံသတင်းဌာနကထုတ်လွှင့်ပြသပါတယ်။ရှမန်းမြို့မှာတော့အင်ဂျီပေါင်း 3,200 လျှက်စစ်မီပြတ်တောက်သွားပြီးဖူးကျန့်ပြည်နယ်တစ်ခုလုံးမှာဆိုရင်အင်ဂျီပေါင်း 1.65 တန်းလျှက်စစ်မီမရပဲဖြစ်နေတယ်လို့နိုင်ငံပိုင်ရုပ်သံသတင်းဌာနကပြောပါတယ်။ဒါအပြင်ရှမန်းမြို့နေရာတော်များများမှာတောက်သုံးရေခက်ခဲဖြစ်နေပြီးတိုက်အမြင့်တွေကမှန်ပရင်းပေါက်တချို့လည်းကွဲကုန်တယ်လို့ရုပ်သံသတင်းတန်းကပြောပါတယ်။ဒီမုန်တိုင်းဟာတရုတ်ကွန်မြူနီနိုင်ငံစတင်တည်ထောင်ခဲ့တဲ့1949ခုနှစ်ကတည်းကဆိုရင်အင်အားအပြင်းဆုံးတိုက်ဖုန်းမုန်တိုင်းဖြစ်တယ်လို့ကမ္ဘာတဝန်းအခုနှစ်အတွင်းအင်အားအပြင်းဆုံးမုန်တိုင်းလည်းဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမှတ်သင်ကြီးထိုင်းနဲ့ကိုကျော်ကျော်သိန်းတို့ကြေညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတို့ရဲ့လည်းပါအရင်ဆုံးတော့ဒီဒေါ်အောင်ဆန်းစုကြည်ဝါရှင်တန်ဒီစီမြို့တော်ခီးစဉ်နောက်ဆုံးသိရတဲ့အခြေအနေကိုတင်ပြပေးပါမယ်။မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာဒီကနေ့မှာတော့ဝါရှင်တန်ဒီစီမှာရှိတဲ့အမေရိကန်လွှတ်တော်ကိုတွားရောက်ပြီးလွှတ်တော်အကြီးအကဲတွေနဲ့တွေ့ဆုံနေပါဗျ။အောက်လွှတ်တော်လူများစုခေါင်းဆောင် Republican အမတ် Mitch McConnell နဲ့တွေ့ဆုံဖို့ရှိတယ်လို့အခုဒေတာစံတော်ချိန်မနေ့ပိုင်းမှာတော့အောက်လွှတ်တော်လူနည်းစုခေါင်းဆောင် Democratic အမတ် Nancy Pelosi နဲ့တွေ့ဆုံပါတယ်။ဒါနဲ့ပတ်သက်လို့တော့ကိုသားညို့ဦးကဆက်လက်တင်ပြပေးမှာပါရှင်
။နိုင်ငံတော်တမင်ကပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာမနေ့တုန်းကတော့သမ္မတအင်ပီရိုမှာသမ္မတ Obama ၊ဒုတိယသမ္မတ Joe Biden နောက်နိုင်ငံကြီးဝန်ကြီး John Kerry တို့နဲ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်အောင်မြင်စွာအသွင်ကူးပြောင်းမှုတွေကြောင့်မြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့ American ရဲ့စီးပွားရေးပိတ်ဆို့မှုတွေကိုပြန်လည်ရုပ်သိမ်းပေးပြီးမြန်မာနိုင်ငံကို GSP အထူးကုန်သွယ်ရေးအခွင့်အလမ်းလည်းပြန်လည်ပေးရမယ်လို့သမ္မတ Obama ကအဲ့ဒီတွေ့ဆုံမှုအတွင်းမှာပြောခဲ့ပါတယ်။ American ပြည်တော်စုရဲ့မြန်မာနိုင်ငံပေါ်ထောက်ခံအားပေးမှုတွေကိုမြန်မာပြည်သူတွေအနေနဲ့အထူးပဲကျေးဇူးတင်ပြီးတော့ဆက်ပြီးတော့လည်းနှစ်နိုင်ငံနီးနီးကပ်ကပ်ဆက်ဆံမှုတွေလုပ်သွားဖို့မျှော်လင့်နေအကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။
The United States has been a good friend of the democratic movement for the last several decades really.
American ပြည်အောင်စုဟာနှစ်ပေါင်းများစွာကြာတဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုတွေမိတ်ဆွေကောင်းဖြစ်ပါတယ်။ကျမတို့ဟာဟိုးလွတ်လပ်ရေးရတဲ့အချိန်ကလေးကမိတ်ဆွေတွေဖြစ်ခဲ့ကြတာပါ။မြန်မာဒီမိုကရေစီလှုပ်ရှားမှုအတွက် American လွှတ်တော်နဲ့ American အစိုးရဘက်ကထောက်ခံအားပေးလှုပ်ဆောင်ခဲ့မှုအားလုံးအတွက်မြန်မာပြည်သူတွေကအထူးပဲကျေးဇူးတင်ကြပါတယ်။ဒီချက်ပို့ပြီးနီးကပ်တဲ့ဆက်ဆံရေးဖြစ်လာဖို့မျှော်လင့်ထားပါတယ
် Congress and by administration to support our democratic movement we look forward to better closer relations and perhaps now a little bit more on the business side
စီးပွားရေးတကာပွင့်လာတဲ့အချိန်မှာစီးပွားဆက်ဆံမှုတွေပိုရှိလာမှာဖြစ်ပါတယ
်ဒေါ်ဆန်းစုကြည်ရဲ့အခုခီးစဉ်အတွက်မှာစီးပွားရေးအရေးယူမှုတွေကိုအမေရိကန်ဘက်ကရုပ်သိမ်းသွားဖို့ရှိတယ်လို့ပဲအမေရိကန်မြန်မာနှစ်ဖက်စီးပွားရေးဆက်ဆံမှုတွေလည်းပိုပြီးတော့တိုးလာဖို့ရှိနေပါတယ်ဒီကနေ့ညမှာပဲ ASEAN American စီးပွားရေးကောင်စီမှာ American စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့အတူဒေါ်ဆန်းစုကြည်ဟာညစာစားဖို့ရှိနေတာပါအခုဒီကနေ့လွှတ်တော်မှာတော့ဒီကနေ့မနက်ပိုင်းအောက်လွှတ်တော်လူနည်းစုခေါင်းဆောင် Nancy Pelosi နဲ့အခုတွေ့ဆုံနေပြီဖြစ်ပါတယ်ဒါနဲ့ပတ်သက်လို့တော့အဲ့ဒီတွေ့ဆုံမှုမှာကျွန်တော်သတင်းယူဖို့ရောက်နေတဲ့ကျွန်တော် VOA မြန်မာပိုင်းကကိုသိန်းထိုက်ဦးကအခုလိုပြောပြပါတယ
်ဟုတ်ကဲ့ဟိုပြီးခဲ့တဲ့မိနစ်ပိုင်းကပဲဒီလူနည်းစုခေါင်းဆောင်ဒီလွှတ်တော်ဆောက်ဦးတင်မှာပေါ့လေဒေါ်ဆန်းစုကြည်နဲ့ Nancy Pelosi တို့တွေ့ကြပါတယ်ခင်ဗျာအဲ့ဒီတော့တချို့လည်းဝင်ပြီးတော့ခါကြတော့တပ်ပုံရိုက်ခွင့်ပြပါတယ်ဟိုသူတို့စကားလေးနဲ့ပြောပါတယ်အဓိကတော့ဒေါ်ဆန်းသူကြီးခုလိုရောက်လာတာကိုကြိုဆိုတဲ့အကြောင်းပေါ့လေအဲ့တော့ဒီ Nancy Pelosi နဲ့သူကျွန်တော်တို့ဒီနယူးယောက်ပြည်နယ်က Democratic Party အောက်လွှတ်တော်မှာ Joe Crowley နဲ့ကျွန်တော်တွေ့ရပါတယ် နောက်တစ်ယောက်ကတော့ဒီအမေရိကန်နိုင်ငံဆိုင်ရာမြန်မာတံမက်ကြီးဦးအောင်လင်းလဲကျွန်တော်ဒေါက်တာဆူဂျင်းနဲ့တူရနေတာတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့သူတို့ဘက်ကတော့ဒရင်တော့ဒီကိုတစုံတရာသူတို့တွေ့ဆုံမှုနဲ့ပတ်သက်လို့ပြောတာဆိုတာရှိပါလားခင်ဗျာ
ရင်းတော့ဒီကိုမင်းမြန်ခွင့်ဘာညာမပေးတဲ့အကြောင်းတစုံတရာတော့ပြောတာမျိုးတော့မရှိပါဘူးဒါပေမဲ့လာရောက်ခွင့်ရတဲ့အတွက်ကျေးဇူးတင်တဲ့အကြောင်းဒေါက်တာဆူဂျင်းရဲ့ဒီဒီမိုကရေစီလှုပ်ရှားမှုမြန်မာပြည်အတွက်ကိုဆက်လက်ပံ့ပိုးကူညီသွားမယ်ဆိုတဲ့အကြောင်းတွေကိုသူတို့နည်းနည်းစီတော့ပြောကြပါတယ်ခင်ဗျာဟိုလွတ်တော်အတွင်းမှာဒေါက်တာဆူဂျင်းရဲ့ဒီလာရောက်ပြီးတော့လွတ်တော်ခေါင်းဆောင်အနေနဲ့တွေ့ဆုံတာကလည်းမြန်မာပြည်ဒီမိုကရေစီရေးတွေအခုလိုစီဝါရေးပိတ်ဆို့မှုတွေရုပ်သိမ်းတော့မယ်ဆိုတဲ့သတင်းတွေထွက်နေတဲ့အချိန်မှာသူတို့ကောင်းဆောင်တွေအတွင်းမှာလည်းသဘောထားကွဲလွန်မှုတွေရှိနေတော့ဒီလာရောက်တဲ့ခီးစဉ်ကအကျိုးရှိတဲ့ခီးစဉ်ဒေါက်တာဆူဂျီအနေနဲ့ဒီလိုအပ်ချက်တွေကိုသူတို့ကောင်းဆောင်တွေကိုနားချနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ
အခုဒါပြီးရင်တော့အမေရိကန်လွှတ်တော်မှာပဲအောက်လွှတ်တော်လူများစုခေါင်းဆောင်ဖြစ်တဲ့ Republican အမတ် Mitch McConnell အပါအဝင်လွှတ်တော်အကြီးအကဲတွေနောက်မြမရေးစိတ်ဝင်စားတဲ့လွှတ်တော်အမတ်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ်လွှတ်တော်အမတ်တွေအနေနဲ့ကတော့ American စီးပွားရေးပိတ်ဆို့မှုရုပ်သိမ်းရေးကိစ္စရပ်အပြင်အခြားလူခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးပွဲရှိတယ်လို့ပြောလို့ရပါတယ်ခင်ဗျာ
။ကိုသားညိုဦးစူးစီးတင်ပြခဲ့တာဖြစ်ပါတယ်။အခုတော့ဒီမြန်မာအပေါ် American ကဒဏ်ခပိတ်ဆို့မှုပြဖြစ်ပြီးတော့မယ်အပေါ်တုတ်ပြန်ချက်အမြင်သဘောထားတွေကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာနိုင်ငံရေးဖိနှိပ်မှုတွေနဲ့လူခွင့်ရေးအခြေအနေတွေတိုးတက်မှုရှိတာကြောင့်ဆယ်စုနှစ်တွေနဲ့ချီပြီး American ကထပ်မတ်ထားတဲ့ပိတ်ဆို့ဒဏ်ခအရေးယူမှုတွေအလုံးနီးပါးကိုအခုနောက်ဆုံးဖယ်ရှားပေးလိုက်တဲ့အပေါ်သဘောထားအမြင်အမျိုးမျိုးထွက်ပေါ်လာပါတယ်။အရေးယူဒဏ်ခမှုတွေဖယ်ရှားပေးလိုက်တဲ့အတွက်တစ်ချိန်ကစစ်အစိုးရတွေနဲ့ဤဆက်သူတွေစီးပွားရေးတွေမှာဒီတကြော့ပြန်ခေါင်းထောင်လာမှာကိုစိုးရိမ်သူတွေရှိတယ်လို့ပိတ်ဆို့မှုတွေရုတ်သိမ်းတာဟာစီးပွားရေးဖွံ့ဖြိုးမှုအတွက်အထောက်အကူဖြစ်စေတယ်လို့မြင်သူတွေလည်းရှိပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်တင်ပြပေးပါပါရှင်
။ American ပြည်အောင်စုအနေနဲ့မြန်မာနိုင်ငံအပေါ်ဆစ်စုနှစ်နဲ့ချီချမှတ်ထားတဲ့ရေးယူပိတ်ဆို့မှုအားလုံးနီးပါးကိုပယ်ဖျက်ပေးသွားတော့မှာဖြစ်တယ်လို့ American ပြည်အောင်စုအစိုးရကမနေ့ကသတင်းထုတ်ပြန်ပါတယ်။အဓိကအပြင်တော့ GSP လို့ခေါ်တဲ့ကုန်သွယ်ရေးအထူးခံစား권ကိုပြန်လည်ပေးရတော့မှာဖြစ်ပြီး American ကိုကြောက်မြတ်တင်ဖို့ကန့်သက်တာတွေကိုလည်းရှုပ်သိမ့်ပြီးတော့မှာပါ။ဒါပြင်ရင်းနှုံးကစစ်တပ်နဲ့နှိစက်တဲ့အတိုင်းဝန်းနေခရိုနီစီပွားရေးလုပ်ငန်းရှင်စတဲ့တဦးချင်းစီအလိုက်အမိမဲဆင်းသွင်းထားတဲ့သူအယောက်တရာကျော်ကိုလည်းအရေးယူပိတ်ဆို့မှုတွေပယ်ဖျက်ပေးတော့မှာဖြစ်ပြီးတော့ကုန်သွယ်ရေးလုပ်ငန်းတွေကိုလည်းလုတ်ကင်နိုင်တော့မှာပါ။နိုင်ငံရေးလေလာတုံးသက်သူဒေါက်တာရမ်မျိုးသိန်းကတော့ American စူအာကပြစ်မှတ်ထားရေးယူထားတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုကန့်သက်မှုတွေဖြေလျှော့ပေးတော့မှာဖြစ်တဲ့အတွက်ဒီတစ်ခေါက်ဖယ်ရှားမဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဟာတာမန်ပြည်သူတွေထက်ခရိုနီစီးပွားရေးလုပ်ငန်းရှင်ကြီးတွေအတွက်သာအကျိုးရလက်ပို့ရတော့မှာဆိုရင်မိတယ်လို့တုံးသက်ပါတယ်
အဲ့တော့ကျွန်တော်မြင်တာတော့ဒီအမေရိကန်အစိုးရရဲ့ပေါ့လေဒီစီးပွားရေးရဒဏ်ခတ်ပိတ်ဆို့မှုတွေကိုဟလာရုပ်သိမ်းတာဟာတော့အဲ့ဒီစီးပွားရေးရဒဏ်ခတ်ပိတ်ဆို့မှုတွေကိုချမှတ်ခဲ့တဲ့ရီမန်းချက်ပြီးမပေါင်းမြောက်ပေးတဲ့အနေအထားမျိုးမှာရုပ်သိမ်းခဲ့တာလို့ကျွန်တော်မြင်ပါတယ်အဲ့တော့လွှတ်တော်ထဲမှာကြည့်မယ်ဆိုလို့ရှိရင်ရောအစိုးရထဲမှာကြည့်မယ်ဆိုလို့ရှိရင်ရောတော့စစ်တပ်ရဲ့လွှမ်းမိုးမှုဟာတော်တော်မြင့်မြင့်မားမားကိုရှိနေသေးတာတွေ့ရတယ်နောက်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်းစင်ရေးမှာဆိုရင်လေစစ်တပ်ကသဘောမတူရင်မပြင်နိုင်တဲ့အနေအထားမျိုးရှိနေသေးတယ်။အဲအဲ့ဒါအပြင်လူခွင့်ရေးနဲ့ပတ်သက်တဲ့မှတ်တမ်းတွေကျွန်တော်တို့ခုနပြောတဲ့ပွင့်လင်းမြင်သာမှုရှိပြီးတော့တာဝန်ခံမှုတာဝန်ယူမှုရှိတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာမှတ်တမ်းတွေအဲ့ဒီဘက်တွေကကြည့်မယ်ဆိုလို့ရှိရင်လည်းပဲကျွန်တော်တို့တိုင်းပြည်ရဲ့အနေအထားဟာတိုးတက်ပြောင်းလဲနေပြီလို့ပြောဖို့ခက်တဲ့အခြေအနေတွေကိုတွေ့နေရပါတယ်။အဲ့ဒါကြောင့်မလို့ကျွန်တော်အမြင်အားဖြင့်တော့လက်ရှိအခြေအနေမှာတော့အမေရိကန်အစိုးရအနေနဲ့ဆန်ရှင်ကိုရုပ်သိမ်းတာဟာကျွန်တော်တို့တိုင်းပြည်နဲ့เนาะလူများစုကိုစိတ်ငြိမ်းမွေးတည်မှုနုံနစ်နေတဲ့ကျွန်တော်တို့ပြည်သူလူထုအများစုအတွက်အကျိုးပြုနိုင်ပါမလားလို့တော့ကျွန်တော်ကတန်တရားရှိပါတယ
်ဒါပေမဲ့လက်ရှိတာဝန်ထမ်းဆောင်နေတဲ့စစ်ဗိုလ်ချုပ်တချို့ကစစ်ဗိုလ်ချုပ်ဟောင်းတချို့ကပါအမေရိကန်ပြည်ထောင်စုပြည်ဝင်ကဆက်လက်ကက်သက်ပိတ်ပင်သွားမှာဖြစ်ပါတယ်ရှစ်လေးလုံးလူထုအုံကြွမှုဖြစ်ပြီး1989ခုနှစ်မှာတမနာဟောင်းဂျော့ဂျ်ဘူးက GSP ကုန်သွယ်ရေးအထူးခန်းစား권ကိုကန့်သက်ပိတ်ပင်ခဲ့ပေမဲ့လို့လက်ရှိစိုးရတဲ့လက်ထက်မှာတော့ဒီခန်းစား권ကိုပြန်လည်ပေးရတော့မှာပါကြောက်စွန်းဥပဒေလို့ခေါ်တဲ့တန်ခတ်မှုဥပဒေအရတားမြစ်ထားတဲ့ကြောက်မြတ်တင်ပို권တွေကိုလည်းပြန်လည်ခွင့်ပြုသွားမှာလည်းဖြစ်ပါတယ်ဒီအတွက်မြန်မာနိုင်ငံမှာတင်စားတာတွေကိုထိန်းသိမ်းဆောက်ရှောက်တဲ့ new ဥပဒေကောင်းလိုအပ်မှာဖြစ်ပြီးတော့ကြောက်မြတ်တင်ဖို့ရောင်းချ권ကိုလည်းစနစ်တကျကင်တွေဖြစ်ရှင်းတင်တယ်လို့မြန်မာနိုင်ငံကုန်သွယ်ကြီးများနဲ့စစ်မှုလုပ်ငန်းရှင်များအသင်းချုပ် UMMCCI ရဲ့အထွေထွေအတွင်းရေးမှူးဦးမိုးမြင့်ကျော်ကအခုလိုပြောပါတယ
်လက်ရှိကတော့ကျွန်တော်လောက်ရမှာတော့ဟုတ်လားဟိုဒီတိုင်းပြည်မှာဖြစ်ဖြစ်ဖြစ်ထိုက်တယ်ဟုတ်လားပြောတယ်ဟုတ်လားဒီတင်စားတာတွေကိုထိန်းသိမ်းတဲ့ policy ကောင်းကောင်းတွေရှိဖို့ကပိုပြီးရေးကြည့်မယ်လို့ထင်ပါတယ်ဗျာ ဒီ nested ပိုင်းတွေသူတို့ရှိမှာပေါ့နော်ဒါသူတို့လိုက်နာမှာဒါတွေလွတ်ပြီဆိုရင်တော့သူတို့ဖြစ်နေဒါတွေလည်းသူတို့ဘက်ကဒီ extension လွတ်ချင်ဖြစ်တဲ့အတိုင်းရှိမှာပေါ့နော်အဲ့တော့ဟာတကယ်ဖားကန်းတို့မတို့မှာသူတို့လုတ်ကန်နေတာကျွန်တော်နိုင်ငံတွင်းရဲ့ policy နဲ့အဓိကကိုဆိုင်နေတာလေကိုဆိုင်နေတဲ့အတွက်ကြောင့်ဒါတွေကျွန်တော်တို့ဘယ်လိုဟာစိတ်စိတ်နဲ့ဘယ်လို license တွေထုတ်ပေးမလဲဒီလိုလုတ်ွက်တွေချပေးမလဲပြီးတော့ဒါတွေအပေနေရာတွေတကယ်ကိုပြဆော့လုပ်ထားအောင်မလဲဆိုတာလေဟာဒီကတော့တကယ်ကျွန်တော်စနစ်ကျဟာကျွန်တော်တို့သိချသုံးတက်ပြီးတော့ချမှတ်တဲ့လည်းဖြစ်မှာလည်
းအခုလိုအမေရိကန်ရဲ့အရေးယူတန်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားနိုင်မှုရေးပေါ်အခြေအနေတွေကိုလည်းရှုပ်သိမ်းမယ်ဆိုပေမဲ့မြန်မာနိုင်ငံမှာဒီမိုကရေစီညှိကျအပြောင်းလဲတွေဆက်ပြီးလုပ်သွားဖို့လွယ်တယ်လို့အင်ဂျီရောပြောခွင့်ရပုဂ္ဂိုလ်ကပြောပါရယ်ဒေါ်ဆန်းစုကြည်အနေနဲ့တော့သူမဥဆောင်တဲ့အစိုးရတက်လက်ထမှာအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးကိုအဓိကဦးစားပေးအဖြစ်လှုပ်ဆောင်မှာဖြစ်ပြီးမြန်မာနိုင်ငံမှာနိုင်ငံခြားယင်းနှိမ့်မြှင့်မှုတွေလွယ်တဲ့အတွက်ကြောင့်မလို့စီးပွားရေးလုပ်ငန်းရှင်တွေကိုမြန်မာပြည်တွင်းလာရောက်လုပ်ကင်ကြဖို့မျှော်လင့်မိတယ်လို့ပြောဆိုထားပါရယ်ခင်ဗျာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာနိုင်ငံခေါင်းဆောင်တူအနေနဲ့ပထမဆုံးအကြိမ်ဖြစ်အနောက်အင်အားကြီးနိုင်ငံတွေစီကိုခရီးထွက်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းတွေမှာဒီနိုင်ငံကြီးတွေရဲ့အခန်းကဏ္ဍပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုနားလဲပါသလဲ။မြန်မာနိုင်ငံငြိမ်းချမ်းတာယာဝါပြောရေးမှာဒီနိုင်ငံကြီးတွေအနေနဲ့အဓိကအခန်းကဏ္ဍကဆက်ရှိနေတယ်လို့လက်ခံထားကြပါသလား။အခုလာမယ့်စနေညဒရယ်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
စနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြရစေရှင်။အခုတခါတော့ဒီရှမ်းပြည်နယ်မြောက်ပိုင်းမန်းယော်ရွာသား5ဦးသေဆုံးမှုနဲ့ပတ်သက်ပြီးနောက်ဆုံးသိရတဲ့အခြေအနေကိုတင်ပြပေးပါမယ်။မန်းယော်ရွာသား5ဦးသေဆုံးမှုနဲ့ပတ်သက်ပြီးပါဝင်ပတ်သက်ခဲ့တဲ့မြန်မာစစ်တပ်ကအရာရှိနဲ့စစ်တီတွေကိုစစ်တရားရုံးကအပြစ်ရှိတယ်လို့ဆုံးဖြတ်ပြီးထောင်ဒဏ်ချမှတ်လိုက်ပါတယ်။ပြမှုကျူးလွန်သူတွေကိုအလောက်ကျမ်းနဲ့ထောင်ဒဏ်9နှစ်ချမှတ်လိုက်တယ်လို့အရက်ဖက်အကျဉ်းထောင်တွေမှာပြည်တံကြခံဖို့စစ်တရားရုံကအဆုံးဖြတ်လိုက်တာဖြစ်ပါတယ်။အခုလိုပြည်တံပေးလိုက်တာဟာတမတော်အတွင်းကအပြောင်းအလဲတစ်ခုဖြစ်ပြီးအနာဂတ်ဒီမိုကရေစီနိုင်ငံတည်ဆောက်ဖို့အတွက်ကောင်းမွန်တဲ့လက္ခဏာတစ်ခုဖြစ်တယ်လို့လွှတ်တော်အမတ်တူကလည်းပြောလိုက်ပါတယ်။ဒီအခြေအနေပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ပြောပြပေးမှာပါရှင်။
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းလားရှိုးမြို့နယ်တွင်ကမိုင်းယော်ကြီးရွာအနီးမှာပြီးခဲ့တဲ့ဇွန်လ25ရက်နေ့ကတည်ဆုံသွားခဲ့တဲ့မိုင်းယော်ရွာသား5ဦးတည်ဆုံခဲ့တဲ့အမှုနဲ့ပတ်သက်ပြီးစစ်တရားရုံးကဒီကနေ့မှစီရင်ချက်တွေချမှတ်ခဲ့ပါတယ်ပြီးခဲ့တဲ့ဩဂတ်လ10ရက်နေ့ကစတင်ဖွဲ့စည်းခဲ့တဲ့စစ်တရားရုံးကပြည်တံကျူးလွန်တဲ့သူတွေကိုထောင်ဒဏ်9နှစ်စီချမှတ်လိုက်တာဖြစ်ပါတယ်ဒီမှုမှာပါဝင်ပတ်သက်နေတဲ့မြန်မာတပ်မတော်ကတပ်မမှုတဦးပါဝင်စစ်သည်9ဦးကိုတပ်မတော်အုပ်ဝေပုံမှန်87ရာဇသကြီးဥပဒေပုံမှန်302မြင်းဆောင်34နဲ့ကျူးလွန်ခဲ့တယ်ဆိုတာကိုတွေ့ရှိခဲ့တဲ့အတွက်ပြမှုကျူးလွန်သူအများရှိ၄ဦးကိုရှုတ်ချပြီးတပ်မတော်ကအမြဲတမ်းထုတ်ပယ်ပြီးအလုံကျန်းတဲ့ထောင်ဒဏ်၅နှစ်ချမှတ်လိုက်ကြောင်းဒါအပြင်အဲ့ဒီပြစ်ဒဏ်တွေကိုလည်းနယ်ပတ်အကျဉ်းထောင်တွေမှာကြားခံဖို့စစ်တရားရုံးကစီရင်ဆုံးဖြတ်ခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်ဒါအပြင်ဒီပြစ်မှုမှာပါဝင်တဲ့အခြားအဆင့်စစ်သည်၃ဦးကိုလည်းတပ်သားအဆင့်ကိုရှော့ချပြီးတော့နယ်ပတ်အကျဉ်းထောင်တွေမှာအလုံကျန်းတဲ့ထောင်ဒဏ်၅နှစ်ကြားခံသွားရမယ်လို့ဒီထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်မိုင်းယော်ရွာသား၅ဦးတည်ဆုံသွားခဲ့တဲ့ကိစ္စဟာမဖြစ်တဲ့ကိစ္စဖြစ်ပြီးတော့မြန်မာစစ်တပ်ဘက်ကအခုလိုအရေးယူလိုက်တဲ့အပေါ်မှာရှမ်းပြည်နယ်မဲဆန္ဒနယ်အမှတ်၃ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဆိုင်ဝမ်းလိုင်ခန်းကအခုလိုပြောပါတယ
်ဒီတမတော်အမည်ပြတော့ဒီလိုဖြစ်စေမှုတွေခုံရုံးနေနေဖွဲ့တယ်ဒီဒီလိုရဲ့တိုင်းဟာရှင်နိပါပြည်သူတွေရှေ့မှာအာဘော်လေးဒီနောက်လောက်တိထီအိုအဲ့လိုမျိုးတွေပေါ့ဖြစ်စေမှုတွေလုပ်တယ်အပြစ်တာနဲ့ပေးတယ်ဆိုတာကျော်တော်လေးကိုရှာပါတယ်လည်းလို့ရဖြစ်တယ်ပေါ့နော်ဒါကြောင့်ကျွန်တော်လည်းဒါကောင်းပါတယ်အကြောင်းလည်းတစ်ခုပဲပေါ့နော်အဲကျွန်တော်တို့မဲ့ဆန္ဒနယ်ဒီမှာပြင်ပေါ့လေကျွန်တော်တို့ဒီအမျိုးသားကတော့ကိုယ်ပြောလေဒီပြည်နယ်လို့တော့ကိုယ်ပြန်နေနေပေါင်းဆက်နေနိုင်ပြီးတော့အဝင်ဖက်ဒီခုပါပဲဒီခက်တဲ့ဒီအရှိုးမှာထိပ်ပြီးမှုတော့လည်းဆိုရတာတွေကိုလည်းနော်ဒါကတော့ဆုံးဆံမှာပဲစစ်တပ်ဆိုတဲ့အတိုင်းအဲဒီနယ်နေတဲ့မှာမတင်ကြတဲ့ရတာတွေဖန်ပြီးတာတွေပါရှိတယ်ကျွန်တော်တို့ကလည်းတွေ့ကြတဲ့ပေါင်းဆက်နေနိုင်တဲ့ခြေကမှာပြန်ပြီးတော့လွတ်တာတွေရှိတာပေါ့နော်အဲ့ဒါတော်တော်လေးကြောင်းလဲတုတ်တက်မှုတစ်ခုလို့တော့ကျွန်တော်တို့ပြောနိုင်ပါတယ်ခင်
ဗျ။မြန်မာစစ်တပ်တွင်ကပြစ်မှုကျူးလွန်သူတွေပေါ်မှာအခုလိုအရေးယူလိုက်တာဟာအနာဂတ်ဒီမိုကရေစီနိုင်ငံတစ်ခုတည်ဆောက်ဖို့အတွက်ဆံပြလောက်ရတစ်ခုအဖြစ်လှုပ်ဆောင်လိုက်တာမျိုးလည်းဖြစ်တယ်လို့ဦးဆိုင်ဝမ်းလိုင်ခန်းကပြောပါတယ
်။ကျွန်တော်တို့ဒီဒီမိုကရေစီနိုင်ငံပေါ်လေးဦးတည်နေတဲ့ဟာကတစ်ခုကိုလှုပ်ရတဲ့စံမျိုးပေါ်နော်နောက်လာမယ့်အ အဲဒီဒီမျိုးတွေမှာမရှိနိုင်တော့မရှိအောင်ပေါ့လေကြောင်ကြည့်အောင်အဲ့လိုလုပ်ပြချက်ဖြစ်တယ်လို့တော့ကျွန်တော်တို့အဲ့လိုတော့တုံ့တက်လိုပါတယ်ခင်ဗျာ
ချမ်းပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့ TNLA တပ်တွေအပြန်အလှန်တိုက်ပွဲဖြစ်ပွားခဲ့တဲ့အတွင်း TNLA တပ်တွေနဲ့ပတ်သက်ဆက်နွယ်တဲ့ဆိုပြီးတော့မြန်မာစစ်တပ်ကမိုင်းရော်ရွာသား၅ဦးကိုဖမ်းဆီးသွားခဲ့တာပါအဲ့ဒီနောက်မြန်မာစစ်တပ်ကဖမ်းဆီးထိန်းသိမ်းထားစဉ်အတွင်းအဆိုပါရွာသား၅ဦးတည်ဆုံသွားခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်အနေနဲ့မာယွန်ကောင်မာယွန်နိုင်နဲ့ဆိုပြီးတော့ပြီးခဲ့တဲ့လတွေအတွင်းကမြန်မာတပ်မတော်ကပုံကြုံကြီးများထုံးဦးကသတင်းစာရှင်းလင်းပွဲလုပ်ပြီးတော့လည်းပြောကြားခဲ့ပါတယ်တမရော်ရာရှိစစ်သည်9ယောက်ရဲအုပ်1ယောက်နဲ့မိုင်းရော်ရွာသား18ယောက်တို့ရဲ့ထွက်ဆိုချက်တွေကိုစစ်ဆေးပြီးတော့ပြစ်မှုကျူးလွန်ကြောင်းတွေ့ရှိခဲ့တဲ့အတွက်စစ်တရားရုံးကအခုလိုပြစ်ဒဏ်တွေချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုရင်နိုင်စုံစမ်းမြင်းမြန်းတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့ဒီကရင်ပြည်နယ်ဘက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်းကိုတင်ပြပေးပါမယ်ကရင်ပြည်နယ်မဲ့သောဒေသနဲ့မြိုင်ကြီးငူဒေသအတွင်းမှာ DKBA ခွဲထွက်အဖွဲ့တွေနဲ့ BGF ကရင်နယ်ခြားစောင့်တပ်နဲ့အစိုးရတမရော်တို့ပူးပေါင်းပြီးတော့သူတို့ကြားတိုက်ပွဲတွေပြင်းထန်ဆက်လက်ဖြစ်ပွားနေဆက်ဖြစ်သလိုနှစ်ဖက်ထိခိုက်မှုတွေလည်းရှိနေပါတယ်။အခုလိုဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ကရင်ပြည်နယ်အတွင်းငြိမ်းချမ်းရေးကိုထိခိုက်လာနိုင်တယ်လို့လည်းကရင်နိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကရင်ပြည်နယ်လှိုင်းပွဲမြို့နယ်မဲရဝဒေသနဲ့မြန်ကြီးငူဒေသဘက်မှာနယ်ခြားစောက်သား BGF နဲ့ DGPA ခွဲထွက်ဖွဲ့တို့ကြားဒီကနေ့မှလည်းတိုက်ပွဲပြင်းထန်စွာဖြစ်ပွားနေဆက်လက်ဖြစ်ပါတယ်။ဒီနေ့ဖြစ်ပေါ်တဲ့တိုက်ပွဲအခြေအနေကိုတော့ TGPA ပြန်ကြားရေးအရာရှိပူကြီးစောရဲထက်ကအခုလိုပြောပါတယ်
ဒီနေ့တော့သူတို့လက်နက်ကြီးနဲ့ပြင့်နေတော့မှနော်သူတို့ထိုးစစ်ကတပြိုင်တည်းပုံစံလှုပ်တဲ့ဒီဘိုးတောင်ပဲပေါ့နော်ဒီမြန်ကြီးကဘက်ချမ်းမှလည်းသူတို့တက်တယ်နော်ဒီကျွန်တော်တို့ဖက်တော်ယူအဘက်ချမ်းပေါ့နော်အဲ့ဘက်မှလည်းသူတက်တယ်နော်မနေ့ပိုင်းကကျွန်တော်တို့ရတဲ့လောက်ကတော့နော်လက်နက်စုစုပေါင်းဒီဘိုးတောင်ရောအဲ့ဒါကဒီရေခါကုန်းဘက်ကဆိုလို့ရှိရင်အားလုံးစုစုပေါင်းကျွန်တော်တို့လက်နက်လေးလက်နော်ရတာသူတို့ကျွန်တော်တို့နံမြည်တဲ့အရန်တို့တော့ကျွန်တော်တို့လည်းအတက်မှန်တများတော့ခုခံတော့မှာပါနော်
နေကြသောတပ် BGF နဲ့မြန်မာတပ်မတော်ပူပေါင်းတပ်ဖွဲ့တို့ကနေ DKPA တပ်ဖွဲ့တို့နေရာယူထားတဲ့မဲရဝဒေသရိခာကုန်းနဲ့မြန်ကြီးငူဘက်ချမ်းဝဘိုးတောင်ဘက်ကိုအင်အားနဲ့ထိုးစစ်ဆင်နေတယ်လို့လည်းသူကပြောပါတယ်စက်တင်ဘာလဇန်းကနေကနေ့အထိဖြစ်ပွားတဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်မှုတွေရှိနေတဲ့အခြေအနေကိုတော့ DKPA ပြန်ကြားရေးရာရှိဘူကြီးစောရဲထက်ကခုလိုဆက်ပြောပါတယ်
စင်ရရဆိုတော့ဒီလက်ရှိမှာပေါ့ကျွန်တော်တို့ဘက်ကတော့နှစ်ဦးတော့တရားရတာရှိတယ်။နောက်ဒီဒီအစိုးရဖြစ်တဲ့ဒီ BGF ဘက်မှာတော့မရှိဘူးဆိုလို့ရှိရင်တော့တို့တရားနဲ့နေရာဝင်းကျင်မှာတော့တို့ထိခိုက်တရားတည်ဆုံစုစုပေါင်းအဝင်းကျင်မှာရှိတယ်လို့ဒါကြာမြင့်တက်မှတ်လို့ရပါတယ်နော်
။အခုလိုဖြစ်ပွားနေတဲ့တိုက်ပွဲမှာ BGF နဲ့မြန်မာတပ်မတော်ပူးပေါင်းတပ်ဖွဲ့တို့ဘက်ကနေထိခိုက်မှုတွေများပြားနေတယ်လို့ TGB ဘက်ကပြောဆိုနေပေမဲ့လည်းတိကျအတိမပြုနိုင်သေးပါဘူး။နေကြသောတပ် PGF တမှုသူကတော့မဲရဝတိုက်ပွဲနဲ့ပတ်သက်ပြီးဆက်သွယ်ရေးခက်ခဲကြအောင်အခြေအနေမှန်ကိုမသိရှိဘူးလို့ပြောပါတယ်။ဒါပေမဲ့ TGB အခြေပြုထားတဲ့မြောက်ဒီမြို့နယ်တွင်းက၃ရက်နှစ်တက်ကုန်းကိုမနေ့ကပြစ်ခတ်တိုက်ခတ်ခဲ့တယ်လို့နေကြသောတပ်ရင်တစ်တုံညာတစ်ခုံ PGF ရရှိသူကအခုလိုပြောပါတယ်
။ကျွန်တော်တို့ကဒီကော့ကရီကနေပြောဒီ၃ရက်နှစ်ကိုကျွန်တော်တို့ဒီနေ့လက်တက်တယ်ချက်နဲ့ဆက်ကြော။အလဲဘူတဲ့ထက်ရဖရားနဲ့နောက်ဟိုဘက်အောက်နေပြန်ကြည့်နေတာကျွန်တော်တို့ဒီအာချလမ်းမရဲ့လူကန်ရှိတဲ့နေရာလေးမှန်ဝန်းကျင်မှာကောင်းမှုများရှိတယ်ပေါ့။
ဒီလနှစ်ရက်နေ့ကစပြီးတော့အခုအချိန်ထိ VGF နဲ့ DGPA တို့ကနေတိုက်ပွဲဖြစ်ပွားနေခဲ့တာပါလက်ရှိနိုင်ငံရေးပြောင်းလဲကာလမှာအခုလိုလက်နက်ကန်အဖွဲ့တွေအနေနဲ့စစ်ရေးပဋိပက္ခဖြစ်ပွားနေတာဟာပေါ်ဆောင်နေစငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်နိုင်တယ်လို့ရှုမြင်ကြောင်းကရင်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့ဖလုံဆိုဘဒီမိုကရက်တစ်ပါတီဒုတိယဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ
်လူတိုက်ပွဲဖြစ်ပြီဆိုလို့ရှိရင်တော့ငြိမ်းချမ်းရေးတော့ဒါထိခိုက်နေမှာပဲဟိုပြစ်ဆက်ဆက်ကြတယ်ဆိုတာကကရင်ချင်းချင်းပဲဖြစ်ဖြစ်ကရင်နဲ့ကစွတ်တမ်းတို့ဖြစ်ဖြစ်ဘလိုပဲဆက်ဆက်ဆက်ကြဒါတော့ငြိမ်းချမ်းရေးကိုတော့ထိခိုက်နေမှာပဲအခုဆိုလို့ရှိရင်ဒါဆစ်ပြေးနေရတဲ့ဆက်ပြေးနေရတဲ့ဆစ်ပြေးလို့ရတယ်လို့ညာရင်ရှိနေပြီသူတို့လည်းဒါအစ်ကိုကောင်းများစွာတွေကဒီအလူတွေတတ်နိုင်လို့ရှိနေနေရတဲ့အနေအထားမျိုးတော့ရောက်နေပြီပေါ့ဗျာ
အခုလိုတိုက်ပွဲဖြစ်ပွားနေမှုကြောင့်မဲရဝဒေတာကျွေရပေါင်း20ကရွာသား3000ကျော်ဟာစစ်ပေးလွတ်ရန်မြန်ကြီးငူဒေတာဘက်ကိုစစ်ပေးသိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်။လက်ရှိတိုက်ပွဲနဲ့ပတ်သက်လို့မြန်မာတပ်မတော်ဘက်ကတော့အခုချိန်ထိသုံးဆုံးတရားသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးခင်ဗျာ
။နိုင်ကွန်းအိမ်သတင်းပေးပို့ခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဂျမမာရေးနဲ့တခြားပတ်စင်ကဏ္ဍတွေကိုတော့ဆက်လက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ယူရဲ့အစီအစဉ်မှာစောင့်မျှော်နှားဆင်ကြပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းည9နာရီကနေ10နာရီထိထုတ်လွှင့်နေတဲ့အစီအစဉ်တွေကို line to meter 24 25 30နဲ့50နဲ့ line la meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ယူဝက်အစီအစဉ်မှာနားဆင်ရမှာကတော့ကျမ်းမာရေးကန္တာနဲ့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အပြင်တိုင်းရင်းသတင်းလောအစီအစဉ်မှာနားဆင်ရမှာကတော့
ကျွန်တော်တို့ပါတီထောင်ဖို့ကြိုးကြော်တဲ့ပုံစံတော့မဟုတ်သေးပါဘူးခင်ဗျာ။ဒါပေမဲ့ခုဖြစ်နေတဲ့ဒီရခိုင်မျိုးသား
ပါ ALD ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ကခေါင်းဆောင်တူဦးဖြစ်တဲ့ဦးမျိုးကျော်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုအရင်ဆုံးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့ငလင်တန်းကြိုတင်ပြင်ဆင်ခြင်းအကြောင်းကိုဟိုတင်ပြထားပါတယ်ဒီမကြခင်ကမြန်မာပြည်အလဲပိုင်းမှာငလင်လှုပ်အပီနောက်ဆက်တွဲငလင်ငင်ဒါမှမဟုတ်အကြီးစားငလင်ထထုတ်မှစိုးရင်ရသေးတယ်လို့ကျွမ်းကျင်သူတွေကသတိပေးနေပါတယ်ငလင်လှုပ်လာရင်အထီးအခိုက်အနည်းဆုံးဖြစ်အောင်ဘာတွေသိထားပြင်ဆင်ထားသင့်ပါသလဲဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းမေးမြန်းတင်ပြထားပါတယ်ရှင်
โอเคဒေါက်တာမြင့်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံအလဲပိုင်းမှာမချာခင်ကဒီငလျင်တစ်ခုလှုပ်ခွေရမှာဒီလူနေထူးထပ်တဲ့ဒေတာမဟုတ်တဲ့အတွက်ကံကောင်းတယ်ပေါ့ဆရာနော်ဒီလူတွေတိကျတဲ့ရမှုမရှိတော့လဲပဲဒီဘာသာရေးနဲ့ပတ်သက်တဲ့အဆောက်အုံတွေပျက်စီးခဲ့တာတွေကျွန်တော်တို့ကြုံရပါတယ်အဲ့ဒီခါကျတော့ဆရာနောက်ထပ်ရောမြန်မာနိုင်ငံမှာဒီငလျင်လှုပ်လာနိုင်ဖို့အတွက်ပေါ့နော်စိုးရိမ်ရတဲ့အနေအထားရှိလားဆရာ
ငလျင်ပညာရှင်တွေကတော့ခံမှန်းနေတာပေါ့နော်ဒီပကံငလျင်ကြီးတုတ်ပြီးရင်တော့မှနောက်ထပ်ခုနကရစ်စတာစကေရှိတဲ့ကြော်လင်ငလင်လုံနိုင်မယ်လို့ကဘာကလည်းမှန်းထားရရှိတယ်။ပြီးတော့ငလင်အကြီးတစ်ခုလုတ်ပြီးလို့ရှိရင်တော့ after shock ဆိုတဲ့အသေးလေးတွေလည်းလုတ်တတ်တာပေါ့နော်။အဲတော့ကျွန်တော်တို့ဗမာပြည်ရဲ့ဒီနေပုံအနေထားကဒီပထဝီအနေထားရဗမာပြည်ရဲ့အောက်မှာကျွန်တော်ငလင်ကြော်အကြီးပြည့်ရီကြော်ကြီး၅ခုလောက်အကြီးမားရှိတယ်လို့ပြောတယ်။နောက်အသေးဖွဲလေးတွေက40ကြော်ရှိတယ်ပြောတယ်။အဲတော့ဗမာပြည်ကကဘာငလင်လုတ်ဖို့ဖြစ်နိုင်ခြေအများဆုံးနိုင်ငံထဲမှာတနိုင်ငံပါနေတာပေါ့။အဲ့တော့နောက်ထပ်လှုပ်နိုင်တယ်အရင်တော့လည်းလှုပ်ခဲ့ပြီးပြီလှုပ်လို့ကျွန်တော်တို့ဘကူးမှာတော့ခွေမော်တော်ဖျားကြီးပြူပေးတာကြီးကျွန်တော်တို့ចောင်းသားဘွားတော့1985လောက်ပကံကလေးလှုပ်တဲ့ချိန်မှာပဲကျွန်တော်ចောင်းနေမှာလေလှုပ်တယ်ចောင်းနေရနေပြီးဖက်တာတွေပြူကြတာရှိခဲ့တာပေါ့နော်အဲ့တော့အဲ့ဒါမျိုးကရန်ကုန်မြို့ကြီးအခုတော့ထပ်မြင့်နေစောက်လာတဲ့ချိန်မှာမလှုပ်လာနိုင်ဘူးလို့အခြေသူ့ရဲ့အောက်ချိန်မှာအပီစင်တာခေါ်တာပေါ့ငလင်းရဲ့ဘဟုကရန်ကုန်မြို့အောက်မှာရှိလာခဲ့သည်ရှိတော့ဒါတော့အဲ့ဒါမျိုးထပ်ပြီးလှုပ်ရင်ပုံပုံပျက်စီးနိုင်မယ်လို့ကျွန်တော်မှတ်လို့ရပါတယ
်ဟုတ်ကဲ့ဆရာတကယ်လို့ငလျင်လှုပ်လာခဲ့လို့ရှိရင်ဒီအထီးခိုက်အနည်းဆုံးဖြစ်အောင်ဘာတွေကိုအထူးသတိပြုပြီးတော့လှုပ်ဆောင်တင်လဲဆရာ
ဒီငလျင်ဘယ်လိုလှုပ်မလဲဆိုတာကိုယနေ့ဒီကဘာပေါ်မှာအတိအကျပေါ့နော်ဘယ်ချိန်ဘယ်လဆိုတာကျွန်တော်ခံမလို့မရသေးဘူးဒါပေမဲ့ကျွန်တော်ကဒီငလျင်ဟာနှစ်နှစ်တစ်ခါပြန်လှုပ်မယ်အနှစ်20မှာတစ်ခါပြန်လှုပ်မယ်အနှစ်ပေါင်းခုန200မှာပြန်လှုပ်မယ်ဆိုတော့တက်လို့ရတာရှိတယ်ပေါ့နော်အဲ့တော့အခုအတိုင်းဆိုလို့ရှိရင်ကဘာပေါ်မှာ10မိနစ်ကိုနှစ်ချိန်အနည်းဆုံးငလျင်လှုပ်နေတယ်လို့ပြောတယ်အဲ့တော့ဒီကဘာတောင်ဝမ်းမှာလေဒီ20အတွင်းမှာလူ5သန်းလောက်သိခဲ့ပြီးပြီဟိုကျွန်တော်တို့ကိုဗစ်ငလျင်ပေါ့ဂျပန်မှာတော့ဆိုလို့ရှိရင်ငလျင်နဲ့လှုပ်ပြီးရောကျွန်တော်ဆူလာမီလိုင်းတက်လာတဲ့ခါကျတော့ကျွန်တော်တို့အိမ်တွေမျောသွားတာကားတွေမျောသွားတာကိုကျွန်တော်တို့ဗီဒီယိုတွေမှာတွေ့ရတာပေါ့နော်ဒီတရုတ်ပြည်မှာလည်းကျွန်တော်ငလျင်တွေအများလှုပ်ခဲ့တယ်ပေါ့နော်ဗမာပြည်မှာတော့လူတွေအများကြီးသိလာအောင်တော့မဖြစ်သေးဘူးပေါ့နော်အဲ့တော့သူများနိုင်ငံတွေမှာပျက်စီးနေတဲ့ကိုယ့်နိုင်ငံအောက်မှာလည်းငလျင်ကြောကြီးရှိတယ်ဆိုတော့ကျွန်တော်ကအရင်ဆုံးကချိုးတင်ပြင်ဆင်ရမယ့်ပိုင်းကတော့ငလျင်တန်ခံနိုင်တဲ့အဆောက်အဦတွေပေါ့နော်စောက်ထားမှလည်းရှိတယ်ပေါ့နောက်ကတချို့တွေကဒီငလျင်ပြီးလို့ရှိရင်ဆူနာမီလှိုင်းတွေတက်လာတဲ့ခါကျတော့လှိုင်းတက်လာမယ့်နေရာတွေပေါ့အခုဆိုပါတော့ဟိုတလောကဆိုလို့ရှိရင်ရှင်းလင်းမြေကြီးနေရာကြီးမြေကြီးအများကြီးပဲတက်လာဟိုတခါဆူနာမီကျွန်တော်ကြုံခဲ့ဘူးရယ်လေအဲ့တော့ဒီဆူနာမီကငလျင်ဖြစ်ပြီဆိုကျွန်တော်မီးလောင်နိုင်တယ်မီးတောင်တွေပောက်ကွဲနိုင်တယ်အခုဒီပကံငလျင်နဲ့တူကျွန်တော်တို့ဟိုဘက်ကငကပွက်အိုင်ဆိုလို့ရှိရင်ကျွန်တော်တို့တူတာ၄ပွက်တာ၄ဖြစ်လာပြီเนาะတော့ငလျင်လှုပ်သွားတာနဲ့တောင်အစ်စ်တွေထုံးလာတာမြစ်တွေပြောက်သွားတာအဲ့လောက်ဒီအောင်ဖြစ်နေတာပေါ့
ဟုတ်ကဲ့အဲ့တော့ဆရာကြီးငလျင်လှုပ်လာပြီဆိုလို့ရှိရင်လူတွေအနေနဲ့ဆရာကြီးခုနကဒီအထက်မြင့်အဆောက်အဦဘက်မှာရှိနေတယ်လို့ပုံမှန်အိမ်တွေထဲမှာလည်းရှိနေတယ်သူတို့အနေနဲ့ဆရာကြီးဘာတွေကိုအဓိကကြိုတင်သတိထားပြီးတော့ပြင်ဆင်ထားတယ်လဲ
အမေရိကန်နိုင်ငံမှာရှိတဲ့ FEMA ဆိုတဲ့သူ Federal Emergency Management Agency ပေါ့လေသူတို့ရဲ့ညွှန်ကြားချက်ကတော့ အဲ့လိုမျိုးဖြစ်လာရင်ကြောက်လန့်ပြီးတော့ဒီအထက်မြင့်တဲ့နိုင်ငံမှာအများကြီးရှိတယ်။အဲ့ဒီကနေပြီးထွက်မပြေးခါနဲ့ဆိုပြောချင်တာကအဲ့ဒီထွက်ပြေးခါနဲ့ပြိုကျတယ်ကွာခါနဲ့ပျောက်သွားနိုင်တယ်ကွာကိုကိုယ်တိုင်။အဲ့တော့ဘာလို့လဲကိုယ့်အိမ်ထဲမှာရှိနေကိုယ့်အိမ်ထဲမှာပဲနေပါ။နေတဲ့နေရာမှာခရင်ပေါက်တွေအမှန်တကယ်ကွဲတဲ့နေရာတွေမှာမနေပါနဲ့။နောက်တော့ကဝင်းထွက်ပေါက်အပွားကြီးမှာသွားမနေပါနဲ့။ဒါတွေကပြိုကျသွားရင်ကိုယ်ကပါသွားနိုင်တယ်ပေါ့နော်။အဲ့တော့အကောင်းဆုံးကကိုကခရင်ပေါက်မှာရှိနေလို့ခရင်ပေါက်မှာပဲအသားလေးလဲနေပါ။ကိုကခေါင်းအုံနဲ့ကိုယ်ခေါင်းကိုယ်ခေါင်းပေါ်မှာဖုံးထားလိုက်ပါတဲ့။ဒီလိုများပြိုကျလာတယ်ကခေါင်းကိုမထိခိုက်အောင်ပေါ့နော်။ဒူရီမိုရှင်နဲ့အနည်းဆက်ဆုံးစပွဲအောက်တို့ပါလို့ဝင်တာပေါ့နော်။ဒီစပွဲကြီးကကျိုးသွားနိုင်တယ်။ဒါပေမဲ့လည်းကိုယ့်ရဲ့ခေါင်းထိခိုက်တာရောကျွန်တော်ကြီးတန်ရော့ရော့သွားနေတာပေါ့။အဲ့တော့အဓိကငလင်းဖြစ်ပြီဆိုရင်အထိခိုက်တာကပုံနောက်ဦးကောင်းခွန်တွေကွဲအပ်တာတွေ၊နောက်ကရိုးတွေကျိုးတာတွေ၊လယ်ဘင်းရိုးကျိုးတယ်၊ခါရိုးကျိုးတယ်၊နောက်ကတော့ကိုယ်ပြည့်ရတဲ့အချိန်ကျွန်တော်အသေးတွေကစုပ်ပြက်ကုန်တာတွေ၊အကိုတွင်းအတွင်းချင်အင်္ဂါတွေပေါ့နော်။ပြည့်တဲ့နေရာတွေပေါ့နော်အဲ့ဒါတွေမပြည့်အောင်ပါအရင်ဆုံးကတော့သပွဲရှိရင်သပွဲအောက်ကိုဝင်နေလိုက်ပါသပွဲကိုကင်ထားပါကွာလှုပ်နေသပွဲကအောက်မှာမကောင်းရှိဘူးဆိုကြပါလို့မရှိအဲ့သပွဲနားမှာကတ်ပြီးတော့သူကလဲနေလိုက်တာလေဆိုတော့ဝက်ဝက်နေတာပေါ့နော်ကိုကိုရင်းနဲ့အဲ့ဒါမှတကယ်တခုပြိုကျလာရင်သပွဲကြီးကဘာလို့ဆိုရင်တောက်မှန်ဒီဂရီပြချလာဘူး90ဒီဂရီရှိနေတယ်ပြည့်ကျော်တကယ်တော့ပြိုကျလာရင်45ဒီဂရီတိတခါနေရာမဲ့ပြိုပါလို့သူကအလဲမှာနေရာလေးတခုဆိုရတယ် space အဲသူ့အတွက်လက်လက်တဲ့နေရာလေးပေါ့သူခေါ်လာတော့ triangle of lifeဘာလို့လဲဒီသက်ရှူတိုင်တဲ့နေရာလေးတစ်ခုကိုတတိကံလေးနေရာတစ်နေရာမှာသူရသွားနိုင်တယ်အဲ့ဒါကြောင့်ကပွဲအောင်မရှိခဲ့လို့ရှိရင်ဘီယိုပဲဖြစ်ဖြစ်ကရင်ပဲဖြစ်ဖြစ်ဆိုဖာကရင်ပဲဖြစ်ဖြစ်ဆိုဖာတိုင်ကိုမှာပဲဖြစ်ဖြစ်ဘီယာလေးမှာကပ်ပြီးတော့ကျွန်တော်ဝတ်နေပါလို့ပြောတာပေါ့နော်ဘာပဲကြာကြာသွားခံသွားမယ်ပေါ့
ဟုတ်ကဲ့ဆရာနောက်တစ်ခုကဆရာဒီလိုအပြင်ရောက်နေရောဆရာလက်မကိုရောက်နေရော
အဲ့တော့ဝတ်လိုက်ပါတဲ့ဝတ်ပြီးတော့ကျွန်တော်ကပြပီးမှာအဆောက်အဦအကြီးမရှိတဲ့နေရာမှာကျွန်တော်ကလှဲနေတော့တော့မရှိဘူးဝတ်နေကားနဲ့သွားနေမယ်ဆိုရင်တော့မှတဲ့ကားပေါ်ရက်လိုက်ပါကားထဲမှာနေပါတယ်ကားထဲမှာအပြင်မထွက်ပါနဲ့ကားရှိနေတယ်ကားကကိုခံထားတယ်ရုံကြီးတယ်ဒါပေမဲ့တရားရီပုံမှာဆိုတော့တရားပုံမှာမနေပါဘူးတရားရီကကျိုးသွားနိုင်တယ်ပေါ့နော်အချက်ချင်းထွက်ပါတနေရာမှာလုံတဲ့ခုနပြောတဲ့သတိကံရမယ်နေရာပေါ့တောက်မှရှိတဲ့နေရာတနေရာမှာဝတ်ပြီးပါအကောင်းဆုံးရှောင်းရမှာတွေကတော့တစ်ပင်နေရာတွေတက်တိုင်နေရာတွေတက်ကျိုးတွေပေါ့နော်အဲရေကန်တွေရှိမယ်ဆိုရေပေါ့မြစ်တွေချောင်းတွေရှိတယ်ဒီဆူနာမီလိုက်ရင်တက်လာတော့အပေါ်ကုန်းမြင်နေရာမျိုးမှာနေပါလို့တော့ကျွန်တော်ရထားရရှိပါတယ
်ဟုတ်ကဲ့ဆရာတကယ်လို့ဒီပြူကျတဲ့အဆင်ဖြစ်သွားခဲ့ရောဆရာရေဘယ်လိုအနေထားနဲ့အသက်သာဆုံးဖြစ်အောင်ပေါ့နော်နေလို့ရနိုင်မလဲ
ကိုကဒီအုပ်ပုံချားတွေထဲမှာဒီအပြက်စီးရဲ့ချားထဲမှာကိုကညက်နေပြီဆိုပါလို့ဖုံဖုံတွေကအများကြီးထွက်တာဟုတ်အဲ့တော့ကျွန်တော်ကိုယ့်ရဲ့တော့နေအဝက်စားနေပဲထပ်လုံးကြီးအင်းကြီးပေါ့ရသလောက်ပေါ့မျက်နှာတော့နှာခေါင်းနဲ့ပါးစပ်ကိုအုပ်ထားပေါ့နော်အဲ့ဒီအပုံလေးချောင်းကအသက်ရှူလမ်းချောင်းမှာပိတ်ပြီးတော့အသက်ရှူကျသွားချက်သွားနိုင်တယ်နောက်ကကိုကကေစေးကြီးကိုကခေါ်မှာခေါ်တဲ့ခါမှာအတက်နေဆုံးအော်မခေါ်ပါနဲ့တဲ့အနားမှာရှိတဲ့တန်ပိုက်ပဲဖြစ်ဖြစ်ပုတ်ခဲပဲဖြစ်တခုတုတ်တုတ်တုတ်တုတ်ပေါ့နော်သူကတန်ပေးနေရမယ့်ကိုဒီမှာရှိတယ်ပေါ့နော်မဖြစ်တိုင်းတဲ့အဆုံးချက်မှာအော်ခေါ်ပေါ့အော်ခြင်းဟာတဲ့ခုနကအမုံွားတွေပါးစပ်ထဲဝင်ပြီးတော့အသက်ရှူလမ်းချောင်းပေါ်ပြီးထိခိုက်တယ်ကျန်တဲ့ဒဏ်ရာရတော့လွတ်နေရပြီကျန်တာကိုကိုယ်တိုင်ယုံထွက်လို့မရဘူးလေအဲ့တော့ကယ်ဆယ်တဲ့လူလာပါပဲအဲ့တော့ကယ်ဆယ်တဲ့လူတွေကိုနှိုက်ကလည်းဒီလူနေရမျိုးသွားတဲ့ခါမှာနောက်ထပ်ပျက်စီးမပြိုကျသေးတဲ့ဟာတွေကပြိုကျလာနိုင်တယ်အဲ့ဒီတော့သူတို့ကလည်းကိုပြီးတတိထားသွားရမယ်တသက်ကအင်ဂျီတွေဟိုကအပါကန်အင်ဂျီတွေတရားတွေဟယ်လီကော်ပတာတွေဒါမျိုးတွေတော့သုံးတာပေါ့နော်အဲ့မှာသူတို့မှာကအောက်ဆီဂျင်ဘူးတွေပါတခါလည်းပါလာတယ်နောက်အနံ့ခံတဲ့ခွေးတွေပါလိမ့်မယ်ကျွန်တော်ဒီကမှကလူအသက်ရှင်တာရှိသေးမလားပေါ့ကျွန်တော်ကလောင်းများရှိမလားပေါ့ရှာလာမျိုးတွေပေါ့နော
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျမရေကန္တာကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးအင်တာနက်ကနေပြည်ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American သင်မြန်မာပိုင်းအစီအစဉ်စာလိုက်တက်တာမှ855ဘူစာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့ဖုန်းနံပါတ်က0932312554ကိုခေါ်ဆိုနိုင်ပါတယ်ကျမတို့ရဲ့ fax နံပါတ်ကတော့0932312555ဖြစ်ပါရဲ့ရှင်။အခုဆက်လက်ပြီးတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်။ဒီတစ်ပတ်မှာတော့တရုတ်နဲ့အိမ်နီးချင်းနိုင်ငံတို့ရဲ့ဆက်ဆံရေးမှာမြန်မာဟာအရင်ကထက်ပိုပြီးအရေးပါလာပုံကိုဦးအောင်ခင်ကသုံးသပ်ရေးသားပြီးကိုကြော်ကြော်သိမ်းတဲ့အတူတင်ပြထားပါရဲ့ရှင်။
တရုတ်ပြည်နဲ့နယ်နိမိတ်ချင်းဆက်ဆက်နေတဲ့နိုင်ငံပေါင်း14နိုင်ငံရှိပါတယ်။ရေနယ်နိမိတ်သို့မဟုတ်ရေပိုင်းနယ်ချင်းဆက်ဆက်နေတာက9နိုင်ငံရှိပါတယ်။ဒီအထက်မှာဗီယက်နမ်မှာကုန်းရောရေပိုင်းနယ်နိမိတ်ချင်းဆက်နေပါတယ်။တရုတ်ဟာအိန္ဒိယနိုင်ငံလေးတွေနဲ့ဆက်ဆံရေးအဆင်ပြေပေမဲ့အိန္ဒိယရုရှားစတဲ့နိုင်ငံကြီးတွေနဲ့ဆက်ဆံရမှာအဆင်မပြေတာတွေရှိပါတယ်။ ယူရှာနဲ့နေနမိတ်သတ်မှတ်တာဟာ2008မှာပြီးစီးသွားပြီမဲ့အိန္ဒိယနဲ့ဆက်နေတဲ့နေနမိတ်ကိုအခုတတိသဘောတူချက်မရယူနိုင်ပဲဖြစ်နေပါတယ်။တရုတ်ကတော့သူ့အကျိုးစီးပွားမြင့်တင်မှုဒီမျိုးစုံသုံးနေပုံရပါတယ်။တရုတ်နဲ့ပူးပေါင်းဆောင်ရွက်ရင်းတရုတ်အပေါ်စီးရသွားပုံကိုမြန်ကောက်မြန်ဝါမှာတွေ့နိုင်ကြောင်းထိုင်းပါမောက်ခတီတနံပေါစုဒရစ်ကမလ31ရက်နေ့ထုတ် East Asia Forum စာဆောင်မှာရေးမှုပါတယ်။မြန်မာပြည်အထက်ပိုင်းဟာယူနန်ပြည်နယ်မှာရှိပြီးမြန်မာ၊လာအို၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်ကိုဖြတ်သန်းစီးဆင်းပါတယ်။မြန်မာပြည်အထက်ပိုင်းမှာရေကာရာ6ခုတရုတ်ကစောက်ထားတာမို့မြေကြီးကိုအားကိုးတဲ့ကမ္ဘောဒီးယားနဲ့ဗီယက်နမ်မှာပြဿနာပေါ်ပါတယ်။ဒီနိုင်ငံတွေဟာတရုတ်အနိုင်ကျင့်တာကိုခံနေရပြီးမြန်မာတဦးသာတရုတ်ကိုစန့်ညင်နိုင်တဲ့အနေအထားမှာရှိပါတယ်တဲ့
။ယူနန်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးမဟာစီမံကိန်းမှာမြန်မာပြည်ကအလွန်အရေးကြီးတဲ့နေရာကပါဝင်နေပါတယ်။မြန်မာပြည်ကိုဖြတ်ပြီးရေနံတန်းခွေပိုက်လိုင်းတည်ဆောက်နိုင်တာဟာယူနန်ရဲ့အောင်မြင်မှုတစ်ခုဖြစ်ပါတယ်။မြန်မာပြည်ကတရုတ်စီမံကိန်းတွေအကြောင်း China's Engagement in Myanmar ဆိုတဲ့စာရန်းကို Transnational Institute ကလွန်ခဲ့တဲ့ဇူလိုင်လကထုတ်ဝေပါတယ်။စေအစိုးရလက်ထက်ကလို့အပေါ်စီးမရတော့လို့တရုတ်မူဝါဒပြောင်းလာပုံကိုသုံးသပ်ထားပါတယ်။မြန်မာပြည်ဖြတ်လန်းအဖြစ်သုံးဖို့မပြောတော့ဘဲမြန်မာပါဝင်တဲ့တရုတ်ပိုးလမ်းမကြီးအကြောင်းကိုသာပြောလာပါတယ်။ပြဿနာဖြစ်ရတဲ့အကြောင်းရင်းကတရုတ်ဆန့်ကျင်ရေးစိတ်ဓာတ်မဟုတ်ပဲပြည်သူလူထုကိုအကျုံးမပြုတဲ့စစ်အစိုးရခက်ကတရုတ်စီမံကိန်းတွေကြောင့်ဖြစ်တယ်လို့သုံးသပ်ထားပါတယ်
။စစ်အစိုးရနေကုန်းချုပ်သွားတာနဲ့တရုတ်ဟာပြဿနာမျိုးစုံနဲ့ရင်ဆိုင်လာရပါတယ်။ပြည်တွင်းရေးဟာနိုင်ငံတကာအရေးနဲ့ဆက်ဆက်လာပါလေတရုတ်တဦးဒီလုံခြုံရေးအုပ်လို့မရတော့ပါဘူး။ NLD အစိုးရတက်လာတာဟာတရုတ်အတွက်ပိုပြီးခေါင်းရှုပ်စရာဖြစ်လာပါတယ်။တရုတ်မြန်မာနယ်စပ်ကပြဿနာတွေကိုကူညီဖြေရှင်းဖို့စိတ်မကူပဲစီးပွားရေးအကျိုးအမြတ်ကိုသာကြည့်တာဟာတရုတ်ရဲ့အဓိကအားနည်းချက်ဖြစ်တယ်လို့ဆိုပါတယ်။ KIO နဲ့အခြားကချင်အဖွဲ့တွေကန့်ကွက်နေတာကိုဂရုမစိုက်ပဲစီအစိုးရရဲ့သဘောတူချက်နဲ့မြစ်ဆုံစီမံကိန်းကိုစခဲ့ပါတယ်။စီအစိုးရနဲ့တရုတ်စတင်ခဲ့တဲ့စီမံကိန်းတွေဟာဒေသခံပြည်သူလူထုကိုအကျိုးမပြုပဲစစ်တပ်နဲ့တရုတ်ကုမ္ပဏီကိုသာအကျိုးပြုတာကြောင့်စန့်ကျင်မှုတွေနဲ့ကြုံရတာဖြစ်ပါတယ်။အမေရိကန်နဲ့အပေါင်းပါတွေကတွေးထုတ်လို့မဟုတ်ပါဘူးတဲ့
မြန်မာပြည်ကနိုင်ငံသားချင်းညှို့နှံမှုပမာဏမှာတရုတ်က40ရာခိုင်နှုန်းကျော်ရှိနေတာမို့တရုတ်လွှမ်းမိုးသလိုဖြစ်နေတာသိသာပါတယ်မြန်မာပြည်ကတည်ရန်ဇာတကိုတရုတ်ကထုတ်ယူနေပါတယ်ရေနံတန်းခွေပိုက်လိုင်းမြန်မာပြည်ကိုဖြတ်သွဲထားပါတယ်မြန်မာပြည်ကိုဖြတ်လန်းအဖြစ်သုံးပြီးကုန်းလန်းရေလန်းရထားလန်းနဲ့အိန္ဒိယသမုဒ္ဒရာကိုဆက်သွဲလိုပါတယ်နောက်ပြီးတော့ရေအားလျက်စစ်တိဆောက်ပြီးယူနန်အတွက်ဓာတ်အားထုတ်ယူလိုတာမို့မြန်မာတွေမကြိုက်တဲ့မြေဆုံစီမံကိန်းပြန်ဆနိုင်ဖို့တရုတ်ကကြိုးပမ်းနေပါတယ်။တရုတ်ကိုအကောင်းမြင်စေချင်ရင်မြေဆုံစီမံကိန်းကိုပယ်ဖြတ်ကြောင်းတရုတ်ကကြေညာဖို့လိုတယ်လို့ဝါရင်တုတေတီဘတ်ထေးလစ်နာကအေယာဝတီမှာပြောသွားပါတယ်။မြေဆုံကိုခွင့်ပြုတဲ့အစိုးရဟာကိုတင်ချိုင်းကိုတူးတာဖြစ်လိမ့်မယ်လို့ဆိုပါတယ်
။လာအို၊ကမ္ဘောဒီးယား၊ဗီယက်နမ်နဲ့တရုတ်ရဲ့ဆက်ဆံရေးဟာစီးပွားရေးအပေါ်မှာအခြေခံတာများပေမဲ့မြန်မာနဲ့ဆက်ဆံရမှာနိုင်ငံရေးဟာအရေးကြီးပါတယ်။နေပေါင်းများစွာတရုတ်နဲ့ဆက်တွေ့ခဲ့တဲ့ဝမိုင်းလာနဲ့ကိုကန်ကိုတရုတ်ကလက်လွတ်ခံမှာမဟုတ်ပါဘူး။ဒါလို့တိုင်းရင်းသားအုပ်စုတွေနဲ့တရုတ်တို့အပြန်အလှန်အကျိုးပြုတဲ့အခြေအနေကိုမပြတ်စေတဲ့ငြိမ်းချမ်းရေးမျိုးကသာတရုတ်ကလိုလားပုံရပါတယ်။နေဆက်တိုင်းရင်းသားပြဿနာကိုဒေသအရေးနဲ့နိုင်ငံတကာအရေးလိုရှုမြင်လာမှာကိုတရုတ်ကလိုလားမယ်မဟုတ်ပါဘူး။တောင်တရုတ်ပင်လယ်မှာအငင်းပွားနေရတဲ့နေရာဟာဖိလစ်ပိုင်၊ဗီယက်နမ်၊အင်ဒိုနီးရှားနဲ့ပိုပြီးနီးကပ်ပေမဲ့တရုတ်ကအင်အားသုံးပြီးအပိုင်းစီးထားပါတယ်။တရုတ်ကိုမီခိုနေရတဲ့ဗီယက်နမ်ကထိတ်တိုက်တွေ့တာမျိုးကိုရှောင်ရှားနေရပါတယ်။ဒီကိစ္စမှာမြန်မာကဗက်မလိုက်တဲ့သဘောမျိုးနဲ့ဝင်ပြောတာကိုတရုတ်ကထောက်ခံပါတယ်။အာရှအခြေခံအဆောက်အအုံရင်းနှီးမှုဘဏ်နဲ့ပိုလာမစီမံကိန်းကအချိုးအမြတ်ကိုကန်စားနေရတဲ့အာဆီယံနိုင်ငံတွေဟာတရုတ်ကိုငင်းဆန်ဖို့ကြားလေခက်လေဖြစ်လာနိုင်ပါတယ်။ဒါကြောင့်တရုတ်နဲ့အိန္ဒိယဆက်ဆံရေးမှာမြန်မာဟာပိုပြီးအရေးပါလာတာဖြစ်ပါတယ်ခင်ဗျာ။
အပစင်တင်ဆက်ပေးတဲ့ဥအောင်ခင်ရဲ့ကျမ်းမာရေးဒီခံပါရှင်မြမရေးသုံးသက်ချက်ကိုနှာစင်ခဲ့ရတာဖြစ်ပါတယ်။အခုတော့တိုင်းရင်းသတင်းလွှာကိုထုတ်လင်းပေးပါမယ်။ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေစီစဉ်တင်ဆက်ထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတောင်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တယင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျမကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတယ်ဒီတစ်ပတ်တယင်းသတင်းလောမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်လိုင်းပွဲမြို့နယ်မဲသဘောဒေသမှာခွဲထွက် DGB အဖွဲ့တွေနဲ့ကရင်နယ်သားဆောင်တပ်အစိုးရတပ်မတော်ပူးပေါင်းတပ်တို့တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့လှုပ်ဆောင်ချက်တွေကိုအတိအမှတ်မပြုသင့်ဘူးဆိုတဲ့အရေးကြီးအဆိုကိုရခိုင်ပြည်နယ်လွှတ်တော်မှအတည်ပြုလိုက်တယ်ဆိုတာနဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေဟာရခိုင်မျိုးသားပါတီ ANP ကနေခွဲထွက်ပြီးနိုင်ငံရေးပါတီတစ်တီထောင်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင့်။
ကျမကနူးပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါကရင်ပြည်နယ်လိုင်းပွဲမြို့နယ်မဲသဝဒေသမှာဒုဗိုလ်မှူးကြီးစောဆန်းအောင်ဦးစီးတဲ့ DKBA ခွဲထွက်အဖွဲ့နဲ့ကရင်နယ်ကြားဆောင်တပ်နဲ့အစိုးရတပ်မတော်ပူးပေါင်းတပ်တွေကနှစ်ဖက်တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပြီးနှစ်ဖက်ထိခိုက်မှုရှိနေတယ်လို့ DKBA ပြန်ကြားရေးအရာရှိဗိုလ်ကြီးစောရဲထက်ကပြောပါတယ်အထူးသဖြင့် DKBA အခြေပြုတက်ဆွဲထားတဲ့မေးသဝေါ်ဒေတာရိခါကုံနဲ့စခန်းတစ်ကိုတင်ပိုင်နိုင်ဖို့အလုံးအရင်နဲ့ထိုးစစ်ဆင်နေတယ်လို့သူကဆိုပါတယ်စတင်မာလာဆန်းကနေအခုထိတိုက်ပွဲဖြစ်ပွားမှုမှာပြစ်ခတ်မှုနဲ့မြင်းမြုပ်မိုင်းတွေကြောင့်နှစ်ဖက်ထိခိုက်မှုရှိနေတယ်လို့နေ जा ဆောင်တရင်အရာရှိတူကပြောဆိုခဲ့တယ်လို့ထိခိုက်ကြဆုံးမှုအခြေအနေကိုတော့အတိမပြုနိုင်သေးပါဘူးစတေမာလာနေရနေကစပြီး BGF နဲ့ DKBA တို့ကနေတိုက်ပွဲစတင်ဖြစ်ပွားလာခဲ့ပြီးတော့တိုက်ပွဲဖြစ်ပွားမှုကြောင့်မဲသဝေါ်ဒေသကျေးရွာပေါင်း20ကရွာသား3000ကျော်ဟာစစ်ဘေးလွတ်ရာမြန်ကြီးမူဘက်ကိုစစ်ဘေးတိမ်းရှောင်လာနေကြပါတယ်စစ်ဘေးရှောင်တွေအနေနဲ့စားဝတ်နေရအခက်ခဲတွေရှိနေတယ်လို့လည်းကုညီရေးအဖွဲ့တွေကပြောပါတယ
်စတေမာလာစနေနေ့ကကျင်းပခဲ့တဲ့ရခိုင်ပြည်နယ်လွှတ်တော်စည်းဝေးမှာကူဖီအနာဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့လှုပ်ဆောင်ချက်တွေကိုရခိုင်ပြည်နယ်လွှတ်တော်ကအတိအမှတ်မပြုသင့်ဘူးဆိုတဲ့အဆိုကိုတင်သွင်းခဲ့ရမှာကန့်ကွက်တူမရှိအသေးပြုလိုက်ကြပါတယ်။အဲ့ဒီအဆိုကိုရခိုင်မျိုးရပါတီ AMP ကစစ်သွေးမျိုးနဲ့အမှတ်နှစ်ပြည်နယ်လွှတ်တော်ကိုစလဲဦးကျော်စိုးဦးကတင်သွင်းခဲ့တာပါ။အဲ့ဒီအဆိုမှာကူဖီအနာဦးဆောင်တဲ့ကော်မရှင်ဖွဲ့ဖို့အတွက်ရခိုင်ပြည်သူတွေရဲ့စံနာကိုမယူခဲ့တာရဲ့နိုင်ငံတော်တိုင်းပင်ခံဥပဒေမှာအခုလိုကော်မရှင်ဖွဲ့ခွင့်မရှိဘူးဆိုတဲ့အချက်နဲ့နိုင်ငံသားတွေပါဝင်နေတဲ့အတွက်ဘယ်လိုက်မှုမရှိဆိုတဲ့အပေါ်မှာတန်တရားဖြစ်ပေါ်ရှိပြီးတော့ကော်မရှင်ဥက္ကဋ္ဌကူဗီအန်နန်ကသတင်းစာရှင်းလင်းပွဲမှာရိုဟင်ဂျာစုပြီးတုံ့နှုတ်ခဲ့တာကိုထောက်ပြပြီးတော့ကော်မရှင်ကိုအသိအမှတ်မပြုဖို့တိုက်တွန်းထားပါတယ်နိုင်ငံတော်ကနေဖွဲ့စည်းထားတဲ့ကော်မရှင်ကိုပြည်တွင်းကပညာရှင်တွေနဲ့ပြင်ဆင်ဖွဲ့စည်းဖို့အရေးကြီးစုကိုလွန်ခဲ့တဲ့အပတ်ကအမျိုးသားလွှတ်တော်မှာတင်သွင်းခဲ့ပြီးကုစလေ30ကျော်ဆွေးနွေးခဲ့ကြပေမဲ့အဲ့ဒီအဆိုကရှုံ့နှိမ့်ခဲ့ပါတယ်
ကချင်ပြည်နယ်ဗမော်ခရိုင်မန်ဝင်းဒုက္ခသည်စခန်းအတွက်တင်ဆောင်လာတဲ့ကမ္ဘာကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ရဲ့တလစာထောက်ပံ့တဲ့ဆံကိုမြန်မာအစိုးရတပ်ကဖျက်ဆီးခွင့်မပြုဘဲဟန့်တားထားတဲ့အတွက်ဒုက္ခသည်တွေရိက္ခာပြက်လက်မှုအခက်အခဲရင်ဆိုင်နေရပါတယ်မူဆယ်နမ်ခမ်လန်ကမန်ဝင်းဒုက္ခသည်စခန်းကိုတည်လာတဲ့ WFP အဖွဲ့ရဲ့ဆံစီနဲ့ပဲရီတင်ဆောင်လာတဲ့ကားကြီး၄စီးကိုအရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ရမခတိုင်းမှုနဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်မပခတိုင်းမှုတို့ဦးရဲ့ပူးပေါင်းညွှန်ကြားချက်အရဆိုပြီးအခုလိုနမ်ခမ်မျိုးကလည်းလုံးဝဖျက်ဆီးသွားလာခွင့်မပြုဘဲဟန်တားခဲ့တာဖြစ်တယ်လို့ဒုက္ခသည်ကူညီပေးတဲ့အဖွဲ့ဝင်တွေကပြောပါတယ်ကမ္ဘာကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ရဲ့တလားတကြိမ်ထောက်ပံ့ပေးတဲ့ဆံမရတော့တဲ့အတွက်ဒုက္ခသည်ဥယျ 3,000 ကျော်လောက်ရှိတဲ့မန်ဝင်းဒုက္ခသည်စခန်းမှာအခုချိန်ဆံပြုတ်ချက်စားဖို့အခြေအနေတောင်မဖြစ်နိုင်တော့တဲ့အခြေအနေထိခက်ခဲနေတယ်လို့ကယ်ဆယ်ရေးလှုပ်ဆောင်နေတဲ့အမှုတော်ဆောင်တယောက်ကပြောပါတယ်
သမရဟဦးသိန်းစိန်လက်ထက်ကရဆိုင်ခဲ့တဲ့အေယာဝတီမြစ်ဆုံရေကရာစီမံကိန်းကိုအပြည့်ပြန်ဖျက်သိမ်းပေးဖို့နဲ့ရေကရာကြောင့်ပြောင်းရွှေ့ခံရသူတွေနေရပြန်နိုင်ဖို့ဒေသခံတွေကနေစက်တင်ဘာလ9ရက်နေ့ကကချင်ပြည်နယ်မြစ်ကျင်းနားမြို့မှာဆန္ဒထုတ်ပေါ်ခဲ့ကြပါတယ်။ဆန္ဒထုတ်ပေါ်သူတွေဟာကချင်ပမာအင်္ဂလိပ်နဲ့တရုတ်ဘာသာ၄မျိုးနဲ့မြစ်ဆုံရေကရာစီမံကိန်းလုံးဝဖျက်သိမ်းပါဆိုတဲ့ပူစရာတကူကန်ဆောင်ပြီးဆန္ဒထုတ်ပေါ်ခဲ့တာဖြစ်ပါတယ်။2006ခုနှစ်မှာမြန်မာအစိုးရနဲ့တရုတ်နိုင်ငံပိုင် CPI ကုမ္ပဏီတို့ကြားမြစ်ဆုံသဘောရေကရာစီမံကိန်းခုနှစ်ခုတည်ဆောက်ဖို့သဘောတူညီခဲ့ကြပါတယ်
။အေယာဝတီမြစ်ပေါ်မှာတည်ဆောက်မဲ့မြစ်ဆုံရေကရာစီမံကိန်းကိုလုံးဝဖျက်သိမ်းပေးဖို့ရာသက်ပန်းရက်ဆိုင်ပေးဖို့အတွက်စတေမာလာ9ရက်နေ့ကမြစ်ဆုံမှာဒေသခံတွေစုပေါင်းကသတင်းစာရှင်းလင်းပွဲတရက်ပြုလုပ်ပြီးတောင်းဆိုခဲ့ကြပါတယ်။ဩ
ဩဂုတ်လ၁၂ရက်နေ့ကဖွဲ့စည်းလိုက်တဲ့အေယာဝတီမြင့်ညာမြေဝမ်းရေအားလျက်စစ်စီမံကိန်းများလိလာဆန်းစစ်သုံးသပ်ရေးကော်မရှင်အဖွဲ့ရဲ့လိလာရေးခရီးစဉ်ဟာလက်ရှိအစိုးရတည်ရဲ့ကစားကွက်တစ်ခုလှည့်ကွက်တစ်ခုသာဖြစ်ကြောင်းမြေဆောင်စီမံကိန်းနဲ့ပတ်သက်ပြီးဒေသခံတွေရောမြမပြည်သူလူထုတရက်လုံးနဲ့ပညာရှင်တွေကပါကန့်ကွက်နေတဲ့ကြားကအခုလိုဆောက်လုပ်သင့်မသင့်စုံစမ်းစစ်ဆေးမှုလုံးမဲ့ကိစ္စဟာလုံးဝမဖြစ်သင့်ကြောင်းတောင်ဖေးဒေသခံဦးတူးခေါင်ကပြောပါတယ်ဒီတရင်စာရှင်းလင်းပွဲကနေမြေဆုံရေကတာစီမံကိန်းကိုရသက်ပိုင်ရဆိုင်ဖို့နဲ့ဒေသခံတွေရဲ့သဘောထားဆန္ဒမပါဘဲပွင့်လင်းမြင်သာမှုမရှိတဲ့စီမံကိန်းမှန်သမျှလက်ခံသွားမှာမဟုတ်ကြောင်းအပါအဝင်အချက်၅ချက်ပါဝင်တဲ့သဘောထားထုတ်ပြန်ချက်တစ်စောင်ကိုလည်းထုတ်ပြန်ခဲ့ပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်မျိုးသားဒီမိုကရေစီအဖွဲ့ချုပ် ALD ပါတီဝင်တွေဟာမကြသေးမီကရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့တွေ့ဆုံဆွေးနွေးပွဲအပြီးမှာရခိုင်မျိုးသားပါတီ ANP ကနေခွဲထွက်ပြီးနိုင်ငံရေးပါတီတစ်တခုတည်ထောင်မယ်လို့သတင်းတွေကြေကြေပြန့်ပြန့်ထွက်ပေါ်လာပါတယ်။အခုလိုပါတီတစ်တရက်တည်ထောင်မဲ့အခြေအနေပေါ်ရခိုင်နိုင်ငံရေးပါတီခေါင်းဆောင်တွေနဲ့လူမှုအဖွဲ့အစည်းတွေကနေဘလို့အမြင်သဘောထားတွေရှိနေပါတယ်လဲဆိုတော့ကိုမောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်
။ရခိုင်နိုင်ငံရဲ့ပါတီတိုက်တစ်ခုတေထောက်ဖို့ပြင်ဆင်နေတဲ့ဆိုတဲ့သတင်းထွက်ပေါ်နေတဲ့အပေါ်မှာ ALD ခွာရခိုင်ဒီမိုကရေစီအဖွဲ့ချုပ်ကခေါင်းဆောင်တူဖြစ်တဲ့ဦးမျိုးကျော်ကအခုလိုပြောပါတယ
်။ကျွန်တော်တို့ပါတီထောင်ဖို့ကြိုးကြော်တဲ့ပုံစံတော့မဟုတ်သေးပါဘူးခင်ဗျာ။ဒါပေမဲ့ခုဖြစ်နေတဲ့ဒီရခိုင်မျိုးသားပါတီတွင်းမှာနှစ်ပါတီပေါင်းကလေးကနေပြီးတော့မညီညာမှုတွေဗဲလိုက်မှုတွေခေါင်းဆောင်မှုလွဲမှုတွေရှိတဲ့အတွက်မှာအဲ့ဒီအခြေအနေတွေကိုကျွန်တော်တို့မူလကရှိနေခဲ့တဲ့ရခိုင်မျိုးသားပါတီ ALD ဘက်အရှမ်းမှာရှိတဲ့ဗဟိုကော်မတီဟိုအလုံးစုံကော်မတီတွေကိုကျွန်တော်တို့ကအတီးဝေးခေါ်ပြီးတော့ညီအစ်ကိုဆွေးနွေးခြင်းဖြစ်ပါတယ်
။ ALD ပါတီဝန်ဟောက်တွေနဲ့ကောက်ဆောင်တို့ဟာစက်တမ်ဘာလ10ရက်နေ့ကရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးပြီးပါတီတိုက်တစ်ခုထောင်မယ်ဆိုတဲ့သတင်းထွက်ပေါ်လာတာပါ။ရခိုင်အမျိုးသားပါတီမြေပုံမြို့နေအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖေဖန်းကဒီလိုသတင်းတွေထွက်ပေါ်လာတဲ့အပေါ်သူ့အမြင်ကိုအခုလိုပြောပါတယ်။
ဒါတူရဲ့ဆန္ဒကပါတီမဟုတ်ဘူးပေါင်းစည်းပြီးခါရ။အဲ့ခါမှပါတီကျဲပတ်မှာအကြောင်းတစ်ဖက်အုပ်စုကပါတီခွဲဆောင်ဖို့ဆိုရင်းကြတယ်။ဒီဟာကတော့ဒီလောက်ညီညွတ်ဖို့လိုနေတဲ့အချိန်မှာသင်္ကေတမျိုးမျိုးအချိန်ခါမှာအပိုင်းတစ်ဖက်လူကြီးအားရအောင်ကျွန်တော်တို့ဆန္ဒလူကြီးအတွက်လုပ်ပြီးနေပုံစံမျိုးမှန်ရတဲ့နဲ့ကျွန်တော်တို့ဆွေးမကောင်းပါ
။လူမှုရေးတာကြွလှောက်ချသူတို့ဖြစ်တဲ့ကိုထွန့်ကြည်ကတော့နောက်ထပ်ရခိုင်နိုင်ငံရေးပါတီတိုက်တစ်ခုထွက်ပေါ်လာမယ့်ပေါ်သူ့အမြင်ကိုအခုလိုပြောပါတယ်
။ပါတီတွေတော့ကျတော့ကျွန်တော်ကမတူသေးကြတဲ့ပြဿနာဆိုတာကိုလက်ခံတယ်။ဒါပေမဲ့အခုလိုတော့ကျွန်တော်တို့ဒီကြီးလေးလေးကြောင်းလည်းမရတော့ဘူးပေါ့။အဲ့ဒါကတော့ကျွန်တော်တို့မြို့သားတိုးစီရဲ့ပြောင်းနေကြတဲ့ခုပေါ့။
ရခိုင်မျိုးသားဒေါက်တာရဲ့ပါတီ RNDP နဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ကကောက်ဆောင်တွေအချင်းချင်းဆွေးနွေးပြီး2014ခုနိုင်မဲလာကရွေးကောက်ပွဲကော်မရှင်မှာရခိုင်မျိုးသားပါတီ ANP အဖြစ်မှတ်ပုံတင်ပြီးတပါတီအဖြစ်ဖြည့်ဆည်းခဲ့ကြတာပါရခိုင်မျိုးသားပါတီ ANP ဟာ2015ရွေးကောက်ပွဲမှာပြည်နယ်လွှတ်တော်ကိုယ်စားလှယ် 23 နေရာနဲ့ပြည်သူ့လွှတ်တော်တွေမှာလည်း 22 နေရာတိရွေးချယ်ခံထားရတဲ့ပါတီတစ်ခုဖြစ်ပါတယ်
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်နမ်ခမ်းမြို့နယ်တွေမှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းတွေကိုကုလသမဂ္ဂရဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP အဖွဲ့ကနေငကိုပေးနေတဲ့အထောက်ပံ့ကနေထပ်ဝက်လျှော့ချလိုက်တဲ့အတွက်ဒုက္ခသည်တွေအနေနဲ့ရိက္ခာအခက်အခဲတွေနဲ့ကြုံတွေ့နေကြရပါတယ်ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကိုအိမ်ကနေခုလိုတင်ဆက်ထားပါတယ်
ရှမ်းပြည်နယ်နန်းကမ်းမြို့နယ်ပန်လုံဒုက္ခသည်စခန်းမှာစာနာရိတ်ခါရှော့ချခံရတဲ့အချိန်တွေကိုတော့ဒုက္ခသည်တူဖြစ်တဲ့ဦးချမ်းလုတ်ကအခုလိုပြောပါတယ
်။ဟုတ်ကဲ့17နှစ်နဲ့50ကျားကလူတွေအတွက်ကတော့သူတို့ကမပေးဘူးလို့ပြောတယ်။ရောမီတာစုမှာဆိုရင်တော့17နှစ်နဲ့50ကျားကရှိတဲ့လူများရှိတယ်မြောင်ရှိတော့တယောက်ပြောပေးတယောက်ကတော့သူကသေးတယ်ကွာငါကစံငါးနဲ့လေးလုံးပေးလို့ရှိရင်ကွာအဲနပြီးကျော်အလုံးမျိုးပေးတာပေါ့ဒီကဲဆိုရတာအဓိကတော့အသာတောက်ပါပဲ
ဒုက္ခသည်တွေကိုကမ္ဘာစန္ဒရိတ်ခါအစီအစဉ် WFP ကနေလူတယောက်ကိုတစ်လ15ပြည်နှုတ်စီ4ဘူးအပြင်ကြက်ငွေ6000ထောက်ပပေးရကနေထောက်ဝက်လျှော့ချလိုက်တာဖြစ်တယ်လို့ဒုက္ခသည်တွေကပြောပါတယ်အိမ်အောင်စုစုစုပေါင်း50စုရှိပြီးလူဦးရေ2003ဦးနေထိုင်တဲ့မူဆယ်ဒုက္ခသည်စခန်းမှာလည်းရိခါထက်ဝက်လျှော့ချလိုက်တယ်လို့ဩဂုတ်လရိခါအတွက်ဒီကနေ့အချိန်ထိမရရှိသေးဘူးလို့စခန်းတာဝန်ခံဥဖော်ရိုးနော်ဒင်းကလည်းအတည်ပြုပြောဆိုပါတယ်ဩဂုတ်လတို့ရိခါကိုစက်တင်ဘာလမှထုတ်ပေးတယ်လို့ဒီကနေ့အချိန်ထိစံမထုတ်ပေးသေးဘူးလို့ပန်လုံဒုက္ခသည်စခန်းကဦးချမ်းလုတ်ကဆက်ပြောပါတယ်
ဩဂုတ်လကတော့ဘာလို့မထုတ်ရသေးဘူးဆိုတော့စံစီစေးဟာရာတို့အတွက်ကတော့ထုတ်တယ်
နန်းခမ်းမြို့နယ်ပန်လုံဒုက္ခသည်စခန်းကစခန်းတာဝန်ခံဦးစောကွန်းကတော့ဒုက္ခသည်တွေအနေနဲ့စာဝတ်နေရေးအတွက်ဂျုံရလုတ်ကိုလုတ်ကင်နေရတယ်လို့ဆိုပါတယ်
ကိုကြီးကိုဟာနဲ့ကြံဖန်ပြီးတော့စာစားနေတယ်ဒီလိုတော့အဲ့ဒီပေါက်ပန်းနေတဲ့ဟာကိုပဲခြေတာပြီးတော့စားနေတယ်အဲ့လိုမျိုးပေါ့
ရှမ်းမြင်းနယ်မြောက်ပိုင်းမူဆန်နဲ့လန်ခမ်းမြို့မှာရှိတဲ့ပန်လုံဒုက္ခသည်စခန်းတွေအများစုဟာကချင်တိုင်းသားတွေဖြစ်ပြီးတော့မြမတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ရာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒုက္ခသည်စခန်းတွေမှာခိုလုံနေကြရတာလည်းဖြစ်ပါတယ
်အခုဆက်ပြီးတင်ကျင်းချက်ကိုနားဆင်ကြရမှာပါရှင
်ကရင်ပြည်နယ်လိုင်းပွဲမြို့နယ်မဲသဝေါ်ဒေသမှာခွဲထွက် DKBA အဖွဲ့တွေနဲ့ကရင်နယ်ကြားစောင့်တပ်နဲ့အစိုးရတပ်မတော်ပူးပေါင်းတပ်တွေကနှစ်ဖက်တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပါတယ
်တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီလာ
ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေစီစဉ်တင်ဆက်တဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာမှာအလွယ်တကူဝင်ရောက်ဖတ်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ကျမတို့ဒီတောက်ကြနေမနဲ့ထုတ်လွှင့်မဲ့ radio အစီအစဉ်တွေကိုတော့ line to meter 32 40 50နဲ့ line la meter 190တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုတော့ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းည9နာရီမှာ Asia Set 7ဂျိုဒူကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါတင်မကဒီဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ဒီ Internet ဆာမျက်နှာမှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးမှာဖြစ်ပါတယ်ရှင်။
ဆီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့နယ်အကွန်ကြီးလိုအပ်နေသူတွေရှိရာတခြားဒေသတွေကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအခွင့်အညီပေးရေးရှင်တန်းတွေအချိန်မီထွက်ခွာနိုင်တဲ့အဆင့်အင့်အခြေအနေမှာရှိနေပေမဲ့ဆီးရီးယားအစိုးရထံကခွင့်ပြုချက်မရမချင်းထွက်ခွာနိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂအရာရှိတွေကပြောဆိုလိုက်ပါတယ်။အလက်ပိုမြို့ကိုတော့တောက်ချာနေလောက်မှာအခွင့်အညီတွေပို့ဆောင်ပေးနိုင်မှုမျှော်လင့်ထားတဲ့အကြောင်းကုလအထူးကိုယ်စားလှယ် Jan Ek Lang ကဂျီနီဗာမြို့တော်မှာသတင်းထောက်တွေကိုပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မှာတော့အမေရိကန်အောက်လွှတ်တော်ခေါင်းဆောင်နန်စီပလိုစီနဲ့တွေ့ဆုံပြီးတခြားလွှတ်တော်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံနေပါတယ်။အမေရိကန်သမ္မတဘရက်ကိုဘားမားကမြန်မာပေါ်စီးပွားရေးတန်းခတ်ပိတ်ဆို့မှုကိုဖယ်ရှားပေးဖို့စီစဉ်ထားတဲ့အကြောင်းကြေညာခဲ့ပြီးနောက်တစ်နေ့မှာပဲအမေရိကန်လွှတ်တော်ခေါင်းဆောင်တွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံတာဖြစ်ပါတယ်။အမေရိကန်ခေါင်းဆောင်အလွှတ်တော်ခေါင်းဆောင်ပိုင်းနဲ့တွေ့ဆုံတဲ့အခါမှာလဲစီးပွားရေးတန်းခတ်ဖိတ်ဆို့မှုတွေကိုရုတ်သိမ်းပြရတော့မယ်အချိန်တန်ပြီဆိုတာကိုဒေါအောင်ဆန်းစုကြည်အနေနဲ့တိုက်တွန်းပြောဆိုမဲ့သဘောရှိပါတယ်။ဒီနောက်မှာတော့ဒေါအောင်ဆန်းစုကြည်ကဝါရှင်တန် DC မြို့တော်ကသီအိုဒေါ်ရူးစဗဲအထက်တန်းကျောင်းကိုတွားရောက်မှာဖြစ်ပါတယ်။ညပိုင်းမှာတော့အာဆီယံအမေရိကန်စီးပွားရေးကောင်စီကတည်ခင်းမဲ့ညစာစာပွဲကိုတက်ရောက်ပြီးစီးပွားရေးခေါင်းဆောင်အနေနဲ့လဲတွေ့ဆုံဖို့ရှိပါတယ်။အမေရိကန်သမ္မတဘရက်ကိုဘားမားကအတ္တလန္တိတ်သမုဒ္ဒရာထဲမှာပထမဆုံးသောအမျိုးသားပင်လယ်ရေကြောင်းဆိုင်ရာထိမ့်သိမ်းဆောက်ရှောက်ရေးနယ်မြေတစ်ခုသတ်မှတ်ကြောင်းဒီကနေ့ကြာသပတေးနေ့မှာကြေညာပါတယ်။အမေရိကန်ပြည်ထောင်စုအရှေ့မြောက်ပိုင်းဒေသ New England ကမ်းရိုးတန်းကမိုင်9000ပတ်လည်နေပါရေရောက်6ကဘာတွေနဲ့တောင်တွေကိုထိမ့်သိမ်းဆောက်ရှောက်မှာဖြစ်ပါတယ်။ထိမ့်သိမ်းဆောက်ရှောက်ရာနယ်မြေအဖြစ် Northeast Canyon and Seamount Marine National Monument အဖြစ်သတ်မှတ်ကြောင်းကြေညာချက်ကိုသမ္မတကလက်မှတ်ရေးထုတ်လိုက်တာကြောင့်ဒီဒေသတွင်းမှာစီးပွားဖြင့်၅ဘန်လုပ်ငန်းတွေတက်တူတူဖော်ခြင်းနဲ့တင်ဟန်စားတက်တူဖော်ဓာတ်တွေကိုတားဆီးလိုက်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံဝူကန်တန်ဃာရွာကဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့ကိစ္စဖော်ပြဖို့ကြိုးစားတဲ့ဟောင်ကောင်သတင်းထောက်တွေကိုတရုတ်ရဲတွေကရိုက်နှက်ဖန်စီထိမ့်သိမ်းခဲ့တယ်လို့အဲ့ဒီဟောင်ကောင်သတင်းထောက်တွေကပြောဆိုပါတယ်။ South China Morning Post နဲ့ Hong Kong အခြေစိုက် Minpho သတင်းစာရဲ့သတင်းထောက်တွေကဆန္ဒပြတာနဲ့ပတ်သက်ပြီးဒီရသားတွေကိုဗုဒ္ဓနေညာကတွစ်ဆုံမြင်မြန်ဖို့စ조사ခဲ့စဉ်အတွင်သူတို့ကိုရိုက်နှက်ပြီးနောက်ပိုင်းမှာဖန်စီထိမ့်သိမ်းခဲ့တယ်လို့အဲ့ဒီသတင်းစာနှစ်ဆောင်ကပြောပါတယ်။ဖိလစ်ပိုင်သမ္မတ Rodrigo Duterte ဟာဓာတ်ဖို့မြို့တော်ဝင်တာဝန်ယူခဲ့ခြင်းကတရားရေးဌာနကဝန်ထမ်းတဦးကိုတနက်နေ့ပြစ်တက်ခဲ့တယ်လို့လွန်ခဲ့တဲ့25နှစ်အတွင်းလူတစ်ထောင်ကျော်တပ်ဖြတ်ဖို့အမိန့်ပေးခဲ့တဲ့အကြောင်းမြို့တော်ဝန်ရဲ့အမိန့်နဲ့လူတွေကိုပြစ်တက်ရတဲ့အဖွဲ့ဝင်ဟောင်းတဦးကဒီကနေ့အထက်လွှတ်တော်မှတ်တွေကိုပြောဆိုခဲ့ပါတယ်ရှင
်။တရင်ချင်းချက်ကိုမတ်တင်ကြီးထိုက်ကြေညာပေးခဲ့တာပါရှင်။ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကကိုညံဝဲအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီအထိ line to meter 24 25 32 50နဲ့ line la meter 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သရရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မရှားဖောင်ပ
This program has come to you from the Voice of America, Washington.